Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ9ရက်စက်တာဘီနေ့ညပိုင်း VOA စီစဉ်လေးကိုမေကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ24.25/32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညပါပါWikiLeaks ကအခုနောက်ဆုံးလျှို့ဝှက်မှတ်တမ်းတွေဖွင့်ချလိုက်တဲ့အခါအကျိုးဆက်တွေကိုအမေရိကန်နိုင်ငံသားတွေစိုးရိမ်နေတယ်လို့ CIA ကပြောလိုက်ပါတယ်။အမေရိကန်နဲ့ဝင်ဝင်ပိတ်ပင်ကန့်သက်တဲ့သမ္မတထရမ့်ရဲ့နောက်ဆုံးထုတ်အမိန့်နဲ့ပတ်သက်ပြီးဟဝိုင်ပြည်နယ်ကတရားစွဲထားပါတယ်။ Cyber Internet ကိုအစိုးရတွေပုံပိုထိန်းချုပ်ခွင့်ရရေးနိုင်ငံတကာသဘောတူညီချက်တစ်ခုရောက်ဖို့ပြုကကြိုးစားနေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော့တာရှင်နေနားဆင်ကြပါမှာကနိုင်ငံသားတအူးချင်းစီရဲ့လူခွေးနဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုကာကွယ်ပေးမဲ့ဥပဒေကြမ်းကိုသမ္မတကမနေ့ကအတည်ပြုပြထမ်းလိုက်ပါပြီ
။လူငယ်ရေးမဲ့ဆရာသူတို့ရဲ့လူခွေးနေသွားတာပေါ့ဗျာ။သူလွတ်ချင်နိုင်လို့မရဘူးပေါ့ဗျာ။သူပြည့်ချက်ရပြီဆိုရင်ရောခင်ဗျ
ာ။ဒီဥပဒေနဲ့ပတ်သက်လို့ဝေဖန်မှုထောက်ပြမှုတွေရှိနေတဲ့ပုံမှာမြို့သားလွတ်တော်ဥပဒေကြမ်းကော်မတီဝင်ဦးအောင်သိန်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါ့အပြင်လောက်ကန်မြို့နီကိုကန်ဒေသတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါလိမ့်မယ်။
မြဝမှာတောင်းတွေကိုအွန်လိုင်းကနေဖွင့်ချတဲ့ WikiLeaks အဖွဲ့ကအခုနောက်ဆုံးထုတ်လိုက်တာတွေကနေဖြစ်လာမဲ့အကျိုးဆက်တွေပေါ်အမေရိကန်နိုင်ငံသားတွေအနေနဲ့အထူးပဲစိုးရိမ်နေတယ်လို့အမေရိကန်ထိပ်တန်းထောက်လှမ်းရေးအဖွဲ့ကပြောလိုက်ပါတယ်။လူသိရှင်ကြားထွက်လာတဲ့လူဝမှာတန်း 1,982 ခုဟာအစစ်မှန်တွေလားဆိုတဲ့ပေါ်ဗိုလ်ထူးနေမှာ CIA ပြောခွင့်ရကမှတ်ချက်ပေးပြောဖို့ညှင်းပါတယ်။ဒါပေမဲ့လည်းအကြမ်းဖက်ဝါဒီတွေတခြားရန်သူတွေရဲ့ Andre ကနေထောက်လှမ်းရေးအဖွဲ့တွေအနေနဲ့အမေရိကန်ကိုကာကွယ်နိုင်စွမ်းထိခိုက်ပျက်စီးစေဖို့ WikiLeaks ရည်ရွယ်တယ်ဆိုတာတန်ပြန်ဖြစ်စရာမရှိဘူးလို့ပြောပါတယ်။ဒီလိုဖွင့်ချတာမျိုးဟာအမေရိကန်ဝန်ထမ်းတွေနဲ့လှုပ်ဆောင်ချက်တွေကိုအန်ဒရယ်ဖြစ်စေုံသာမကမိမိတို့ရဲ့ရန်သူတွေကမိမိတို့ကိုဘေးဒုက္ခရောက်အောင်လုပ်နိုင်မဲ့နီးလန်းတွေနဲ့အချက်လက်တွေကိုပေးလိုက်တာဖြစ်တယ်လို့ CIA ပြောခွင့်ရဂျိုနာသန်လီယူးကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ
်။ IS စစ်သွေးကြွတွေတင်ထားတဲ့ဆီးရီးယားမြောက်ပိုင်းကကြေးရွာတွေကိုလေကြောင်းကတိုက်ခိုက်တာမှာကလေးငယ်၈ယောက်အပါအဝင်လူ၁၄ယောက်ထဲမှနေတေဆုံးရတယ်လို့ဆီးရီးယားလူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ကပြောပါတယ်။ရကာမျိုးအနောက်ဘက်ကအယ်မာတပ်ရွာကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကတိုက်ခိုက်တာလို့ယူဆတဲ့အကြောင်းဗြိတိန်အခြေစိုက်ဆီးရီးယားလူ့အခွင့်အရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ရကာမျိုးဟာ IS တွေကသူတို့ရဲ့မြို့တော်အဖြစ်ကိုယ်ဖာသာကြီးညာထားတဲ့မြို့ပါ။ရကာမှာ IS အစွန်းရောက် 4,000 လောက်အထိရှိမယ်လို့လည်းယူဆထားကြပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးညွန်ပေါင်းတပ်ဖွဲ့တာဝန်ရှိသူတွေဘက်ကဘာမှမပြောသေးပါဘူး။ရကာမျိုးကနေ IS တွေကိုတိုက်ထုတ်တာမှာအထောက်အကူပေးဖို့အတွက်အမေရိကန်မရင်းတပ်ဖွဲ့ဝင်တွေအဲ့ဒီဒေသကိုဥတီသွားနေချိန်မှာပဲအခုလိုလေကြောင်းကနေတိုက်ခိုက်တာပါအမေရိကန်မရင်းလက်နက်ကြီးတပ်ဖွဲ့ခွဲကိုအဲ့ဒီဒေသမှာခြားထားလိုက်တာဟာဆီးရီးယားမှာအမေရိကန်သမားရိုးကျတပ်ဖွဲ့တွေကိုအသုံးပြုတဲ့အခြေအနေမှာတိတာထင်ရှားတဲ့အရှိန်မြင့်လှုပ်ဆောင်မှုတစ်ခုဖြစ်တယ်လို့တပ်ဖွဲ့တွေလွှတ်တဲ့အကြောင်းပထမဆုံးရေးသားဖော်ပြတဲ့ Washington Post သတင်းစာကရေးသားပါတယ်
မိုးစလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေကိုအမေရိကန်နိုင်ငံတွင်ဝင်ဝင်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ညွှန်ကြားချက်ကိုဟာဝိုင်ပြည်နယ်ကတရားစွဲထားပါတယ်။အသေးပြင်းစင်ထုတ်ပြန်တဲ့သမ္မတရဲ့ခီးသွွားလာခွင့်တားမြစ်မိန့်ကိုတရားစွဲတာမှာဟာဝိုင်ပြည်နယ်ကပထမဆုံးပါ။ဒီအမိန့်ညွှန်ကြားချက်ကဟာဝိုင်ပြည်နယ်မှာနေထိုင်တဲ့မိုးစလင်တွေခီးသွွားလုပ်ငန်းနဲ့နိုင်ငံတကာကျောင်းသားတွေအပေါ်အထိနာစေလိမ့်မယ်လို့ပြောပြီးပြည်နယ်ဆိုးရွားရှိနေတွေကဗိုလ်တူးနေနှောင်းပိုင်းမှာဟိုနိုလူလူမျိုးတော်ပြည်အောင်စုတရားဝန်တို့ကအပူပွင့်တာပါ။အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမင်နိုင်ငံ၆နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်၃လတားမြစ်ထားပြီးအမေရိကန်ဒုက္ခသည်များပြန်လည်နေရာချထားရေးအစီအစဉ်ကို၄လတာဆိုင်းငံ့ထားတဲ့သမ္မတထရမ့်လက်မှတ်ရေးထိုးတဲ့အမိန့်ညွှန်ကြားချက်အတွက်ကိုပြီးခဲ့တဲ့တနင်္လာနေ့မှာထုတ်ပြန်ထားတာပ
ါ။အရင်သမ္မတဘရက်ကိုဘာမှလက်ထက်ကတရုတ်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးလှုပ်ခဲ့တဲ့ဂျွန်ဟန့်စ်မန်ကိုတရုတ်နိုင်ငံတိခမရှင်ရုရှားနိုင်ငံဆိုင်ရာတမတ်ကြီးဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရန့်ကယာထားမယ်လို့သတင်းဌာနတွေကပြောနေပါတယ်။ဒီနေရာအတွက်ခန့်အပ်ဖို့သမ္မတထရန့်ကကန့်လန့်တာကိုမစ္စတာဟန့်စ်မန်ကလက်ခံလိုက်ပြီလို့အင်ဘူရိုနဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။ Republican တဦးဖြစ်တဲ့ဟန့်စ်မန်ဟာယူထားပြည်နယ်အုပ်ချုပ်ရေးမှုအဖြစ်2005ခုနှစ်ကနေ2006ခုနှစ်အထိလှုပ်ခဲ့ပြီးတဲ့နောက်နှုတ်ထွက်ပြီးတရုတ်နိုင်ငံဆိုင်ရာတမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။2012ခုနှစ်တုန်းကသမ္မတရွေးကောက်ပွဲမှာခဏဝင်ပြိုင်ခဲ့ပါသေးတယ်။သမ္မတ George H.W. Bush လက်ထက်တုန်းကလည်းစင်ကာပူနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ်။ အမေရိကန်နဲ့ရုရှားအကြားဆက်ဆံရေးတင်းမာမှုတိုးလာနေပြီးအပြန်အလှန်ဆွဆွဲပြောဆိုတာတွေပိုဖြစ်နေချိန်မှာပဲဟန့်စ်မန်ကိုတမ်းအမှတ်ခန့်အမှတ်တင်ထွက်လာတာပါဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာကော်မတီဌာနချုပ်ကွန်ပျူတာစနစ်ကိုရုရှားကထွင်းဖောက်ဝင်ပြီးအီးမေးလ်တွေခိုးယူခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကဆွဆွဲထားတာပါအဲ့ဒီနောက်သမ္မတရွေးကောက်ပွဲမှာထရန့်ကဟီလာရီကလင်တန်ကိုအနိုင်ရရေးအထောက်အကူဖြစ်စေဖို့ကလင်တန်ကိုထိခိုက်စေမဲ့အီးမေးလ်တွေကိုထုတ်ပြန်ခဲ့တယ်လို့လည်းဆွဆွဲထားပါတယ်
ဒီအမေရိကန်အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေကြာသပတေးညဘက်သတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံကကမ္ဘာစစ်နေခါအစီအစဉ် WFP မှာလုပ်လုပ်နေတဲ့မလေးရှားနိုင်ငံသား2ဦးကိုမြောက်ကိုရီးယားကဒီကနေ့ထွက်သွားခွင့်ပေးလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေကွဲကိုကင်ဂျုံနမ်လှုပ်ကြံခံရလို့တည်ဆုံသွားတဲ့ပေါ်နှစ်နိုင်ငံကြားတန်တမာရင်တင်မာမှုကဆက်ရှိနေတာပါ။မလေးရှားနိုင်ငံသား2ဦးဟာဒီရုပ်နိုင်ငံဘေကျင်းမြို့တော်ကိုဘေကင်းရန်ကင်းရောက်သွားပြီလို့မလေးရှားဝန်ကြီးချုပ်နာဂျစ်ရော့ဇက်ကထွတ်ထားမှရေးပါတယ်။အဲဒီလူ2ဦးဟာနိုင်ငံတကာဝန်ထမ်းတွေဖြစ်ပြီးသူတို့အစိုးရအဖွဲ့ရဲ့ကိုယ်စားလှယ်တွေမဟုတ်ဘူးလို့ကုလသမဂ္ဂကပြောပါတယ်။အခုထောက်ခွင့်ပေးလိုက်သူ၂ယောက်ဟာပျုံယမ်းမြို့တော်ကမြောက်ကိုရီးယားနိုင်ငံဆိုင်ရာမလေးရှားတန်ယုံတဲ့မှာပြိမိနေတဲ့မလေးရှားနိုင်ငံသား၁၁ယောက်ထဲကဖြစ်ပါတယ်။အဲဒီမလေးရှားနိုင်ငံသားတွေကိုမြောက်ကိုရီးယားတဲကနေထောက်ခွင့်မပေးဘဲပိတ်ပင်ထားတာပါ။မလေးရှားကလည်းသူတို့နိုင်ငံမှာရှိနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုအလားတူပိတ်ပင်ကန့်သတ်ထားပါတယ်
။တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုရာထူးကဖေရှားရေးဥတီသွားစေနိုင်တဲ့နိုင်ငံရေးအရှုပ်တော်ပုံမှာပါဝင်ပတ်သက်တယ်လို့ဆွဲဆိုခန့်ထားတဲ့တောင်ကိုရီးယား Samsung လုပ်ငန်းစုကြီးရဲ့အကြီးအကဲကသူ့မှာအပြစ်မရှိကြောင်းကြေညာပြောဆိုပါတယ်။ဒီကနေ့ခြားသာပရင်းနဲ့တရားရုံးချမ်းသာမှုအတွင်း Samsung အကြီးအကဲ Lee Jae-yong ရဲ့ရှင်းနေတဦးကအမှုတွေရဲ့ကိုစားရှောက်လဲချက်ထုတ်ခဲ့ပါတယ်။လက်ပေးမှုအလွဲသုံးစားလုပ်မှုအဂရိလိုက်စားမှုလိန်လဲမှုဆွဲချက်တွေနဲ့ပြီးခဲ့တဲ့လကဖမ်းဆီးခံရတဲ့ Samsung လုပ်ငန်းကြီးရဲ့ဒုတိယဥက္ကဋ္ဌအသက်48နှစ်အရွယ် Lee Jae-yong ကိုတော့ဖမ်းဆီးချုပ်နှောင်ထားတာပါ။သမရပတ်ကန်ဟေရဲ့မိတ်ဆွေရင် Choi Soon Sil ဦးစီးတဲ့ပရာဟိတာအဖွဲ့အစည်းကြီးနှစ်ခုကိုလီဂျေယောင်းကဒေါ်လာတန်းနဲ့ချီပေးခဲ့တယ်လို့အစိုးရရှေ့နေတွေကပြောဆိုထားတာပါ Samsung ရဲ့တခြားအမှုဆောင်လေးဦးတို့လည်းအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတရားစွဲဆိုခံထားရပြီးသူတို့အားလုံးကတော့အပြစ်မရှိကြောင်းပြောဆိုထားကြပါတယ်ရှင
် Cyber ကနေတက်ခိုက်တာတွေနဲ့ Cyber အကြမ်းဖက်ဝါဒကိုနှိမ်နင်းဖို့အတွက် Internet ကိုအစိုးရကပုံပြီးထိန်းချုပ်နိုင်ရေးနိုင်ငံတကာသဘောတူညီချက်တရားရဖို့တရုတ်ကစူးစမ်းနေပါတယ်ရေမြေနယ်နိမိတ်တွေအပေါ်ချုပ်ချာအာဏာပိုင်မှုဆိုင်ရာလက်ရှိအနေအထားကို Cyber နယ်ပယ်အထိတရုတ်ကအချက်တွင်လှုပ်ဆောင်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာပူးပေါင်းလှုပ်ဆောင်မှုတစ်ခုမှာနိုင်ငံမျိုးမျိုးပေါင်းလာစီဖို့ဘယ်လုံစည်းဝေးသွားမယ်ဆိုတာကိုဆွေးနွေးထားတဲ့ပထမဆုံးအဆိုပြုချက်စာရန်ကိုတရုတ်နိုင်ငံကထုတ်ပြန်ထားပါတယ်ချင်းကတဲ့ပုံကတော့ Cyber Internet ထိန်းချုပ်မှုမှာပုဂ္ဂလိကအခန်းကဏ္ဍကိုရှော့ချပြီးအစိုးရတစ်ခုချင်းစီကိုလုပ်ပိုင်ခွင့်အာဏာပိုပေးဖို့ဖြစ်ပါတယ်ဒီကမ္ဘာလုံးကနိုင်ငံတွေဟာ Cyber တိုက်ခိုက်မှုတွေအပေါ်ပိုးပြီးစိုးရိမ်လာကြတဲ့အကြောင်းစိုက်ဘာလောကဟာတရားဥပဒေမဲ့လောကမဖြစ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနစိုက်ဘာရေးရာဌာနခွဲရဲ့လုပ်ငန်းညှိနှိုင်းရေးမှူးလောင်ဂျိုးကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ပထမဆုံးမူဝါဒရေးရာစာရန်ဖြစ်တဲ့စိုက်ဘာလောကဆိုင်ရာပူးပေါင်းဆောင်ရွက်ရေးနိုင်ငံတကာမဟာဗျူဟာဆိုတာကိုပြီးခဲ့တဲ့သတင်းပတ်ကပဲတရုတ်နိုင်ငံကထုတ်ပြန်ထားပါတယ
်အီရန်နိုင်ငံဘက်ဂရက်မြို့မြောက်ဖက်မှာလက်ထံမင်္ဂလာပွဲတစ်ခုကိုအသေးခံဘုံးခွက်သူ2ဦးမနေ့ကတိုက်ခိုက်တာကြောင့်လူ26ယောက်သေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရပါတယ်ဒီဂရက်မြို့နာကအယ်ဟာဂျက်ရွာမှာဒီလိုအသေးကံဘုံးခွဲတိုက်ခိုက်တာပါတိုက်ခိုက်မှုရဲ့လက်သက်အဖြစ်ဘယ်သူကမှမပြောသေးပါဘူးဒါပေမဲ့အရင်တုန်းကတော့အရက်သားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပစ်မှတ်ထားပြီးအလားတူတိုက်ခိုက်တာမျိုးတွေ IS အစွန်းရောက်အဖွဲ့ကလုပ်ခဲ့မှုပါတယ်ဒီဂရက်မြို့နဲ့ဘက်ဂရက်မြို့တော်ပတ်ပတ်လဲကတခြားဒေသတွေကို2014ခုနှစ်မှာ IS အစွန်းရောက်အဖွဲ့ကတင်ထားတာပါဒါပေမဲ့2015ခုနှစ်မှာအမေရိကန်ထောက်ကူပေးထားတဲ့အီရတ်အစိုးရတပ်ဖွဲ့တွေကပြန်သိမ်းခဲ့ပါတယ် IS အစွန်းရောက်တဲ့အနေနဲ့မြို့ပြဒေသမှာသူတို့ရဲ့နောက်ဆုံးအခိုင်အမာနေရာဖြစ်တဲ့မိုဆူးမြို့ပြန်ထိန်းချုပ်နိုင်ဖို့တိုက်ခိုက်နေပါတယ
်ဆရာဝန်လိုအယောင်ဆောင်ထားတဲ့လက်နက်ကိုင်တွေကအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကအကြီးဆုံးစစ်ဆေးရုံကိုဗိုလ်ထုနေကဝင်တိုက်တာကြောင့်လူ31ယောက်သေဆုံးပြီး88ယောက်ထဲမှာဒဏ်ရာရသွားတယ်လို့အာဖဂန်ကာကွယ်ရေးဌာနကပြောပါတယ်အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကစစ်ရုံကိုနာရီတော်ကြောင့်ဝန်းရံပိတ်ဆို့ပြီးပြန်ချေမှုနာကြောင့်ဝင်တိုက်တဲ့လူအလုံးသေဆုံးသွားပါတယ်ကာဘူးမြို့လေပိုင်းကဂရင်လေးရဆန့်ဆာဒါမိုဟာမက်ဒါအူဒ်ခန်စီယဝင်ပေါက်မှာ အသေးခံကားပုံးဖောက်ခွဲပြီးစတိုက်တာလို့မျက်မြင်တွေကပြောပါတယ်။အဲဒီနောက်မှာမောင်းမြတဲ့နယ်တွေလက်ပြပုံတွေကင်ပြီးအသေးခံဖောက်ခွဲရေးဝတ်စုံတွေဝတ်ထားတဲ့တိုက်ခိုက်သူအများပြားကအထက်မြင့်ဆေးုံအဆောက်အဦတွေကိုတင်းဝင်တိုက်ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတိုက်တွေ့ပြီးတုတ်တင်ခံလိုက်ရတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာစင်တွေနဲ့ကစားတဲ့2019ခုနှစ်ဘရင်ဖလားပိုလိုအားကစားပြိုင်ပွဲမှာဒီလိုကစားဖို့အတွက်လေ့ကျင့်သင်တန်းပေးထားတဲ့စင်အကောင်30လောက်ကတခြားစင်တွေထောင်ပေါင်းများစွာရှင်သန်နိုင်ရေးအတွက်ရောင်းမငွေရှာပေးကြပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဒီပိုလိုကစားပွဲကနေဒေါ်လာ1,300,000ကျော်ငွေရှာပေးခဲ့ပြီးအဲ့ဒီငွေတွေကိုထိုင်းနိုင်ငံမှာရှိတဲ့မွေးစင်တွေအတွက်ရောတဘာဝအတန်းရှင်သန်သွားလာနေတဲ့စင်တွေအတွက်ပါလိုအပ်တဲ့စီမံကိန်းအများပြားလှုပ်ဆောင်တာမှာကူညီသွားဖို့အသုံးပြုပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာသာမကတခြားအာရှနိုင်ငံတွေမှာရှိတဲ့ဆင်တွေရှင်သန်ရေးအတွက်ပါအကူအညီပေးနိုင်မှုတိုးချဲ့လှုပ်ဆောင်လာနေတဲ့အကြောင်းပိုလိုပြိုင်ပွဲကိုစီစဉ်သူတူကပြောပါတယ်။ဆင်တွေနဲ့ကစားတဲ့ပိုလိုပြိုင်ပွဲတွေကိုတော့2001ခုနှစ်ကဟွာဟင်းအပန်းဖြေကမ်းခြေမြို့မှာစကစားခဲ့ကြတာဖြစ်ပြီးကမ္ဘာတွင်းမှာရှိတဲ့ပိုလိုအားကစားနည်းကိုနှစ်သက်ကြတဲ့သူတွေနဲ့ကျွမ်းကျင်ကစားသမားတွေတွားပြီးတော့ကစားကြပါတယ်ခင်ဗျာ
။ကိုကျွတ်တဲ့နဲ့မတင်ကြီးထိုက်တို့ကတင်းနေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကိုကန်ဒေတာတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်ကိုကန်ကိုပိုင်အုတ်ချုပ်ခွေရန်ဒေတာမှာအခုတင်းဘက်အတွင်းတကြော့ပြန်ပြီးတော့တိုက်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေတာက2000ကျော်ကတရုတ်နိုင်ငံဘက်ကိုဝင်ရောက်ထွက်ပြေးရောက်ရှိလာတယ်လို့တရုတ်နိုင်ငံဘက်ကပြောပါတယ်တိုက်ပွဲကာလအတွင်းမှာတရုတ်နိုင်ငံတွေကိုလက်နက်ကြီးကြီးကြထိမှန်မှုတွေလည်းရှိခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်အပြည့်စုံကိုစုံစမ်းမေးမြန်းထားတဲ့ရှာဖောင်းကပြောပြပေးပါလိမ့်မယ်
တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းလောက်ကိုင်းမြို့နယ်အနီးတဝိုက်မှာပြန်လည်ဆက်တင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ခြမ်းကိုထွက်ပြေးဝင်ရောက်သွားတဲ့ဒုက္ခသည်နဲ့တောင်းကြော်ရှိနေပြီဆိုတာကိုတရုတ်အစိုးရကဒီကနေ့ကြားသာပရိသတ်မှာပြောပါရတယ်တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့တရုတ်နိုင်ငံသားရဲဌာနပြောခွင့်ရဂန်ရှောင်ကတရုတ်ဘာသာစကားနဲ့အခုလိုပြောပါရတယ
်မြန်甸局势事关中缅边境的和平与安宁中方高度关注呼吁冲突各方保持克制
မြန်မာနိုင်ငံအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဆက်ဆက်နေပါတယ်။ဒီဖြစ်ပျက်ကိုတရုတ်နိုင်ငံကစိုးရိမ်တကြီးရှိနေပါတယ်။နယ်စပ်ဒေသတည်ငြိမ်ရေးအများဆုံးပြန်ဖြစ်လာစေဖို့အတွက်ဒီဖြစ်ပျက်မှာပတ်သက်နေသူအားလုံးအနေနဲ့တတ်နိုင်သမျှထိထိုင်သိသိဆောင်ရွက်ကြဖို့နောက်တစ်ချိန်ဒီလိုမျိုးထိတိုက်တွေ့မှုတွေမဖြစ်အောင်ရှောင်ဖို့ချက်ချင်းပဲအပြစ်ခတ်ရက်စဲရေးလုပ်ကြဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းတောင်းဆိုပါတယ်။မြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံဘက်ကထောက်ခံပါတယ်။ညီငယ်ရေးလုပ်ငန်းစဉ်တွေကိုထိန်းထားနိုင်ဖို့ပြပခါရီအပေါ်မှာညီညာနဲ့နီလာနဲ့ညှိနှိုင်းဆောင်ရွက်သွားနိုင်ကြမယ်လို့မျှော်လင့်ထားပါတယ
်။ဒါအပြင်တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူပြောတဲ့အထက်မှာတော့မြန်မာနိုင်ငံကမြောက်ပိုင်းမှာမကြာခင်ကဖြစ်တဲ့စစ်ရေးပြပခါအတွင်းအကြီးအကျယ်ထိခိုက်မှုတွေရှိခဲ့တယ်။အပြစ်မဲ့ပြည်သူတွေကိုထိခိုက်စေတဲ့ဒီပြပခါအပေါ်မှာတရုတ်နိုင်ငံကပြစ်တင်ရှုတ်ချပါတယ်။ဒီပြပခါကြောင့်နယ်စပ်နေလူဦးရေ2000ကျော်ဟာတရုတ်နိုင်ငံထဲပြေးဝင်လာပါတယ်။တရုတ်နိုင်ငံဘက်ကလူတွေကိုလူသားချင်းစာနာသွားအပြင်အကူအညီထောက်ပံ့နဲ့နေစရာတွေပေးထားပြီးတော့နေဆက်ဒေသတည်ငြိမ်ရေးအတွက်ထိရောက်တဲ့ဆောင်ရွက်ချက်တွေပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပြောပါရယ်။မတ်လ6ရက်နေ့က MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံနေနမိတ်ထဲကလက်နက်ကြီးကြီးနဲ့တခြားကြီးစံတွေကြားရောက်ထိမှန်တာတွေရှိခဲ့ပြီးတရုတ်နယ်စပ်နေသူတဦးထိခိုက်ဒဏ်ရခဲ့တယ်လို့ပိုင်ဆိုင်မှုတချို့လည်းထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါရတယ်။တရုတ်နိုင်ငံဘက်ချမ်းကိုဒုက္ခသည်နဲ့တောင်းကြော်ရောက်ရှိနေတယ်လို့တရုတ်နိုင်ငံသားရဲ့ဌာနဘက်ကပြောပေမဲ့လို့လာရှိုဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့အပြောအရတရုတ်ဘက်ချမ်းထွက်ပြေးကြတဲ့သူတွေဟာတရုတ်ဘာသာစကားပြောတတ်တဲ့သူတွေသာဖြစ်တယ်လို့လာရှိုမြို့ကိုထွက်ပြေးတင်းရှောင်တဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့လာရှိုမန်ဆူဂျောင်းကဲဆယ်ရဲ့အဖွဲ့ကဥမမောင်တန်းကအခုလိုပြောပါရတယ်။
ဒီရောက်တာဒုက္ခတွေရှင်းရနေကျွန်တော်မင်းမြန်လို့သိရတာကတော့သူတို့အဲတရုတ်ဘက်ကိုရှင်းမှန်ဖြစ်တာနဲ့တရုတ်ကတရားအကုန်ပတ်ပတ်လဲပိတ်ပတ်ပြီအဲ့မှာသူတို့ပြေးဝင်တရုတ်တွေကိုပဲပြေးဝင်နေတယ်ကျန်တဲ့ဒီဘက်ကဒီကျွန်တော်ရှေ့ပြောင်းလောက်တာပြောမှာတော့ပမာပြအဲဒါမျိုးတွေဆိုပြေးမဝင်ဘူးအဲလောက်ကိုင်းမနေတရုတ်ကလည်းကောင်းတတ်တယ်အများအောင်ဝင်ထွက်နေလူဆိုတော့သူတို့ပြေးဝင်နေကျန်တာကတော့သူတို့ပမာလည်းမကမှုတရုတ်ကိုပဲလက်ခံတယ်ဆိုတော့သိရတယ်ဒါဒုက္ခတွေရှင်းရနေသိရတာပါ
လောက်ကင်မျိုးနဲ့ပတ်ဝန်းကျင်တဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသမှာတွားရောက်လှုပ်လှုပ်ကန်ကြတဲ့သူတွေထောင်နဲ့ချီလာရှိုမျိုးဘက်ကိုထွက်ပြေးတိတ်ဆောင်ခဲ့ကြပြီးအခုချိန်ထိလောက်ကင်မျိုးတွင်ပိတ်မိနေတဲ့ဒုက္ခသည်တွေကိုလည်းကူညီကယ်ဆယ်ဖို့ဆက်လက်လှုပ်ဆောင်နေကြတယ်လို့ဦးမမောင်တန်းကပြောပါတယ
်။လောလောဆယ်အထိဆိုအားလုံးကတော့ကျွန်တော်မန်းလေးကိုပို့ပေးတာ2000ကျော်ပြီ။2000ကျော်ပြီဆိုတော့အခုလည်းဝင်ဒီဟာဟိုပါတော့နော်ဆန်စစ်ဆိုတော့ဟိုဝင်လာတယ်ကျွန်တော်ခမင်းတွေးတယ်ရေဆန်းနေပြီးတယ်အပြင်ကားပေါ်ပြန်တင်တယ်သူတို့နားကျင်နားပေါ်နားပြင်ကားပေါ်တင်မန်လေးကိုလွတ်ပြေးလိုက်တယ် ဒီနေ့မနေ့ကျွန်တော်ကားဆယ်စီးလူပေါင်း680ကိုမန္တလေးပို့ပြီးသွားရခင်ဗျ။မန္တလေးမှာဟိုတရဆက်ကံကိုင်းကြီးရှိတယ်ကားကိုင်းကြီးရယ်။အဲ့ဒီမှာဒီကျွန်တော် private အဖွဲ့ကြီးရှိတယ်နောက်အစိုးရလူကပြန်ရှိတယ်သူတို့နဲ့ကျွန်တော်ထိတ်ဆက်ထားတယ်။အဲကျွန်တော်ဒီကနေ့ဘယ်နေရာလွတ်လိုက်ပြီးဒီကားတန်းနံပါတ် block block ဘယ်နေရာဆိုတာကျွန်တော်ကအဲတရင်ပြလိုက်တယ်သူတို့ကအဲ့မှာအဲ့မဲ့ဒေတာတွေသူကကားတွေပြန်စီစဉ်ပြီးကားတွေခွဲခွဲပြီးလွတ်ပြီးတယ်။ဆိုတော့ဝေလူကျော်ဒီနေ့တနိုင်ခွဲမှာ last show ကနေလောက်ကရုတ်တက်သွားပြီအဲ့ဒီမှာကြံနေပိတ်မိနေတယ်ဆိုတော့လူတွေကသူကသွားရှာမှာရှာပြီးအားလုံးတင်ပေးမှာမလက်ပြန်ကျွန်တော်ဒီကနေ့ကားလွတ်ပေးမယ်ဒီဆက်တော်လာရင်ကျွန်တော်ဒီကနေ့ကားတွေစီစဉ်မယ်အဲ့အလိုလေးလောလောဆယ်စီစဉ်ထားတယ်မှာ
လောက်ကန်မြို့တွင်တဲ့ကိုကိုကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့မတ်လ6ရက်နေ့တရက်ထဲတွင်ပဲလောက်ကန်မြို့တိုက်ပွဲကြောင့်တေဆုံးသူ30ထက်မနည်းရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
လောက်ကန်မြို့အနီးတရုတ်နယ်စပ်မှာဒီကနေ့မနက်ပိုင်းကစပြီးတော့တနေ့လုံးနီးပါးအပြန်အလှန်တိုက်ပွဲတွေဖြစ်နေတယ်လို့တရုတ်နယ်စပ်ကမျက်မြင်တွေက VOA ကိုပြောပြပါတယ်တိုက်ပွဲကြောင့်တရုတ်နိုင်ငံတွင်းမှာလက်နက်ကြီးတချို့ကျရောက်မှုတွေလည်းထရှိခဲ့တယ်လို့ပြောပါတယ်တိုက်ပွဲတွေဟာအခုညအချိန်ပိုင်းမှာတော့ပြန်လည်ငြိမ်သက်နေပါပြီ။ရှောက်ဖောင်ဆက်သက်မေးမြန်းထားတာကိုနားဆင်ခဲ့ရတာပါ။အခုတစ်ခါမှလည်းရန်လုံကြိုက်နေဆက်ကိတ်နဲ့လောက်ရှမ်းထန်ဒေသတွေမှာပြင်းထန်ခဲ့တဲ့တိုက်ပွဲအကြောင်းတင်ဆက်ပေးပါမယ်။လောက်ကန်ဒေသတဝိုက်နေရာ၃နေရာမှာဒီကနေ့မြန်မာတပ်မတော်နဲ့မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ရန်လုံကြိုက်နေဆက်ကိတ်နေဆက်မှတ်တိုင်129ရင်ကျင့်ထန်ကြားတလျှောက်နဲ့လောက်ရှမ်းထန်ဒေသတို့မှာတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီကနေ့တိုက်ပွဲတွေခြေနေကတော့မြောက်ပိုင်းစီရင်မဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကိုင်တပ် AA ရဲ့စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကိုမှတ်တမ်းထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့တိုက်ပွဲကတော့အရင်နှစ်ရက်ထက်ဆိုရင်တော့နည်းနည်းလေးတိုက်ပွဲများတယ်ဆိုမြ။ဒီနေ့မနေ့ကတော့နေရာ၄နေရာ၅နေရာလောက်မှဖြစ်တယ်ဆိုမြ။ဒီမနေ့ဖဲ၈နိုင်လောက်မှတော့အဲဒီရန်လုံကျိတ်ဟိုဘောနော်လောက်ကရန်လုံကျိတ်ခိုင်းနာရဲ့ဒီရဲ့ဒီမြခင်ဖဲမှာတော့မိုင်းတိုင်း125ရဲ့129ကြာဒီရင်ဒီနောက်ထလောက်ချန်တန်လောက်ချန်တန်ဒီအဲနောက်တနေရာနှစ်နေရာလောက်မှာနည်းနည်းလေးတိုက်ပွဲတွေနည်းနည်းပြင်းပြင်းထန်ထန်ဖြစ်တယ်ဆိုမြန်။အ
ဲ့တော့အခုတိုက်ပွဲကလက်နက်ကြီးနဲ့ဟိုဘက်တွေပဲပြစ်နေတာလားဘလို့ပုံစံမျိုးဖြစ်နေကြပါသလဲ
။အခုဒီနောက်ပိုင်းဒီမြမတပ်မတော်ဖက်ကသူတို့ရဲ့တိုက်ပုံတိုက်မြန်ကတော့လက်နက်ကြီးတွေစုတုံပြစ်တယ်။အဲပြီးရင်မြေအခြေအနေနည်းနည်းဟောပြည်မြေပြင်ကတက်တယ်အဲဒီရင်လင်းနဲ့ပြစ်တယ်အဲအဲ့လိုပုံစံမျိုးပါကျွန်တော်တို့ဘက်ကတော့လက်နက်ကြီးတွေကတော့ကျွန်တော်တို့ကမရှိဘူးကျွန်တော်တို့ကအာဒီဟောဘောနော်အာတပုံတက်ဆိုတော့ဗျာအာလက်နက်ကြီးတွေအစိုးရတက်လောက်တော့မရှိဘူးဒါမဲ့ရတဲ့လောက်ကတော့အော်ရတဲ့ PC လေးလက်နက်တွေနဲ့တော့အော်ခုခံကာပေးနေတာပါသူတို့ဘက်ကတော့ရင်ရှိပြီးသားတမတ်တွေပြင်ဒီကြားထဲမှာတော့တမတ်6611အဲ3တမတ်4ခုလောက်တော့ရှိမယ်အဲဒီရင်ဒီတန်ဆက်ကတရင်တွေအဲဒီကြားထဲမှာတော့လင်းရီကိုတော့အရင်တရက်နေ့ကတော့မပါသေးဘူးနော်အဲဆိုတော့အဲ့လိုတမတ်3ခုအထက်ပေါ့အဲ့ဒီလောက်တော့တုံပြီးတော့တိတ်နေတာတွေ့တယ်ကွနော်
တမရဘကအကြဆုံးအထီးကအတိအကျကိုမထုတ်ပြန်ပေမဲ့လည်း Facebook စာမျက်နှာပေါ်မှာတော့ပြင်းထန်နေတဲ့ဓာတ်ပုံနဲ့မိသားစုသတင်းတွေအရမှာတမရကဘုံမှုဆင့်ရှိတဲ့အရာရှိတဦးဒီကနေ့တိုက်ပွဲမှာကြာဆုံးခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်နေပါတယ်။ဒီကြောင့်ကိုမတ်တကင်ထိုက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ကြတာပါ။အခုတစ်ခါမှာတော့မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကာကွယ်ပေးမယ့်ဥပဒေကြမ်းကိုထုတ်ပြန်လိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။နိုင်ငံသားတဦးချင်းစီရဲ့လူခွင့်ရေးနဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာဏာပိုင်တွေဘက်ကထိရောက်ဝင်ရောက်ထိပါလို့မရအောင်ကာကွယ်ပေးမယ့်နိုင်ငံသားများပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးရေးဥပဒေကြမ်းကိုသမ္မတကမနေ့ကအတည်ပြုပြဋ္ဌာန်းလိုက်ပါပြီ။ဒီကြောင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါရယ်
။အချိန်ကာလတစ်ခုစီတုန်းကစစ်ဆိုးရလက်ထမှာအတိုက်ခံနိုင်နေရေးကိုအကြောင်းပြပြီးလူတဦးချင်းစီရဲ့လွတ်လပ်ခွင့်ကိုမငဲကွက်မထက်တွက်ဖဲနဲ့အာဏာပိုင်တွေရဲ့ထင်းတယ်လို့ဆောင်ရွက်မှုတွေရှိခဲ့မှုပါရယ်။လူတလူပုံမှန်တွေတက်ပြီးလူတလူအရေးယူခဲ့ကြတယ်လို့အမြင်ကက်တယ်ဆိုတဲ့ပုံမှန်နဲ့တင်လူတဦးဘဝသားမကအဲ့ဒီလူရဲ့ပဝင်းချင်းအဲ့ဒီလူရဲ့မိသားစုအဲ့ဒီလူမှာပိုင်ဆိုင်ထားတဲ့တက်ရှိတက်မဲ့အရာဟုသမျှအားလုံးကိုဖျက်ဆီးတာအပိုင်သိမ်းတာစသဖြင့်အနိုင်အထက်ပြုလုပ်မှုတွေကိုစစ်အစိုးရလက်ထက်တုန်းကလှုပ်ဆောင်ခဲ့တာတွေရှိခဲ့ပါတယ်ဒီနေ့ဒီချိန်ထိတစ်ချိန်ကလူတလူပုံမှန်တွေတက်ဖမ်းခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့တက်ကြွလှုပ်ရှားသူအချို့မှာ မိသားစုထံပြန်မလာနိုင်တော့ပဲစစ်ကြောရေးမှာတယ်လမ်းစားပျောက်ပြီးအဆုံးမရှိတဲ့မပြန်လမ်းကိုတိတ်တဆိတ်ထွက်သွားခဲ့ရသူတွေရှိခဲ့ပါတယ်ဒီလိုတွေထပ်မဖြစ်အောင်အကာအကွယ်ပေးမယ့်ဥပဒေတစ်ခုအနေနဲ့ဒီဥပဒေကိုပြဋ္ဌာန်းလိုက်တာဖြစ်တယ်လို့ဥပဒေရေးရာကော်မတီကလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အာဏာရှင်တွေရဲ့မတရားဖိနှိပ်မှုကိုအကာအကွယ်ပေးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ပြဋ္ဌာန်းလိုက်တဲ့ဒီဥပဒေနဲ့ပတ်သက်ပြီးအချို့ကတော့နိုင်ငံတော်လုံခြုံရေးပိုင်းခါခွက်ဖြစ်မယ်ဆိုပြီးစိုးရိမ်နေတာတွေလည်းရှိပါတယ်ဒီလိုပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပတ်သက်လို့ဝေဖန်မှုတွေထောက်ပြမှုတွေရှိတဲ့အပေါ်မှာအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်ဦးအောင်သိန်းကတော့အခုလိုပြန်လည်တုံ့ပြန်ပြောဆိုလိုက်ပါတယ
်လူမျိုးရေးမဲ့ဆရာသူတို့ရဲ့လုပ်ခွင့်နည်းသွားတာပေါ့ဗျာသူလွတ်ချင်နိုင်လို့လို့မရဘူးပေါ့ဗျာသူပြည့်ချက်ရပြီဆိုရင်တော့ခင်ဗျာသူဘောင်တိုင်းကလုတ်ပေါ့ချွေးရဲဟာခွက်ကြီးဖြစ်နိုင်ရင်ကျွန်တော်ကအမန်မန်လုတ်လို့ရတာပဲဗျာဥပဒေကိုပြင်ဆင်လို့ရတာဥပဒေကိုကျွန်တော်တို့ကဒီဖရဲနှုတ်ကပတ်တော်ကိုကိုယ်ဝင်နေရမှာမမဟုတ်ဘူးနဲ့
ဒီဥပဒေမှာဥပဒေခွင့်ပြုချက်မပါပဲနေအိမ်ကိုဝင်ရောက်ဖမ်းဆီးတာပစ္စည်းသိမ်းယူတာဖုံးတွေစာတွေအစရှိတဲ့ဆက်သွယ်ရေးစနစ်ကိုကြားဖြတ်ယူတာနောက်ရောက်ခံလိုက်တာစတာတွေကိုတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်ဒီစဲဥပဒေတရရက်ကခွင့်ပြုလိုက်တဲ့ကိစ္စကလွဲရင်နောက်ပြီးဘယ်တရားရုံးဘယ်ခွင့်ပြုချက်မှမပါပဲဘသူကမှတရက်ထက်ကြော်လွန်ပြီးချုံနှောင်ထားတာမလုပ်ရဘူးလို့လေဒီဥပဒေမှာပြဋ္ဌာန်းထားပါတယ်ဒီလိုတားမြစ်ထားတဲ့ပြဋ္ဌာန်းချက်တွေကိုဖောက်ပြက်မယ်ဆိုရင်အနည်းဆုံး16လကနေအများဆုံး9နှစ်အထိအပြစ်ပေးနိုင်တဲ့အပြင်ငွေတန်အရ3သိန်းကနေ330အတွင်းပေးဆောင်ဖို့ပြဋ္ဌာန်းထားပါတယ်ဒီဥပဒေပြဋ္ဌာန်းနိုင်ဖို့လွှတ်တော်နှစ်ရက်ဆွေးနွေးခဲ့တာမှာနိုင်ငံတော်လုံခြုံရေးအတွက်ဒီဥပဒေကိုပြဋ္ဌာန်းဖို့မတင်သေးဘူးလို့တက်မတော်သားကိုယ်စားလှယ်တွေဘက်ကထောက်ပြမှုတွေရှိခဲ့ပါတယ်။ဒီဥပဒေနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ဦးထွန်းကြည်ကတော့ဒီဥပဒေကိုဘလောက်လိုက်နာကျင့်သုံးလဲဆိုတဲ့စံနှုန်းနဲ့တိုင်းတာဖို့စောင့်ကြည့်ရအောင်မယ်လို့ဒီဥပဒေနဲ့ပတ်သက်ပြီးပြောဆိုလိုက်ပါတယ
်။အူချင်းစီရဲ့လက်လက်ခွင့်တော့နောက်တစ်ခုကလုံခြုံမှုအဲ့ဒါကိုဘလောက်ကြည့်လက်တွေ့ကြကြ
ဒါပေမဲ့ဒီဥပဒေကိုတကယ်ကျင့်သုံးရမယ့်လူတွေကတက်မတော်ကာကွယ်ရေးဦးစီးချုပ်လက်အောက်မှာရှိနေတဲ့လုံခြုံရေးလှုပ်ဆောင်နေရတဲ့ပြည်သူရဲတွေစစ်ထောက်လန်းရေးတွေဖြစ်တာမို့ဒီဥပဒေဟာဘလောက်ထိအသက်ဝင်မလဲဆိုတာကတော့မေးခွန်းတွေရှိနေစေပါလက်ရှိချိန်ထိတက်မတော်ဟာအရင်စစ်အာဏာရှင်ဟောင်းရဲ့အမိန့်ကိုသာနာခံလျက်ရှိသေးတယ်လို့နိုင်ငံရေးလေလာတုံးသက်သူတွေကတုံးသက်လျက်ရှိတာကြောင့်ဒီမေးခွန်းတွေကထွက်ပေါ်နေရခြင်းဖြစ်ပါတယ်ရှင်
။မိခသတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့မေတော်ဆေးကန်းတီထောင်သူဒေါက်တာစင်တရာမောင်ကိုလူခွင့်ရေးစုချီးမြှင့်ခံရတဲ့အကြောင်းတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မှာမြန်မာဒုက္ခသည်တွေနဲ့ရွှေပြောင်းအလုသမားတွေရဲ့ကျန်းမာရေးပညာရေးခရီးသူငယ်ခွင့်ရေးကိစ္စတွေကိုလှုပ်ဆောင်နေတဲ့မေတော်ဆေးကန်းကိုတီထောင်သူဒေါက်တာစင်တရာမောင်ကို Baptist World Alliance BWA အဖွဲ့က2019ခုနှစ်အတွက် Denton and Janice Lord လူခွင့်ရေးစုကိုချီးမြှင့်လိုက်ပါတယ်။အပြည့်စုံကိုထိုင်းချေဆိုင် View မြန်မာပိုင်းသတင်းတောက်မေးမကတင်ပြပို့ထားပါတယ
်1988ခုနှစ်ဒီမိုကရေစီရေတော်ပုံကြီးအပြီးမှာတိုင်းမြန်မာနယ်စပ်ကိုထွက်လာပြီးဒုက္ခသည်တွေကိုနှစ်ပေါင်း30နီးပါးဆေးဝါးကုသမှုစောင့်ရှောက်မှုတွေပေးနေတဲ့ဒေါက်တာစင်တီယာမောင်ကို2018ခုနှစ်အတွက်ကမ္ဘာနှစ်ချင်းခရီးရန်ဘာသာရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ BWA အဖွဲ့ကနေလူ့အခွင့်အရေးစုချီးမြှင့်ခဲ့တာပါဒေါက်တာစင်တီယာမောင်ရရှိခဲ့တဲ့လူ့အခွင့်အရေးစုဟာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအပြည်ပြည်ဆိုင်ရာကြီးညာစာရန်အရာလူခွင့်ရေးဆိုင်ရာကာကွယ်စောင့်ရှောက်မှုပေးနိုင်တာနဲ့ပတ်သက်လို့ထူးထူးခြားခြားစွမ်းဆောင်ရည်ရှိသူတွေကိုပေးအပ်လေးရှိတဲ့ဆုဖြစ်တယ်လို့သိရပါတယ်။ဒေါက်တာစင်တီယာမောင်ကတော့ဒီဆုရရှိကြောင်းမနေ့ကပဲဖုန်းဆက်သွယ်ပြီးအကြောင်းကြားလာတာကိုသိခဲ့ရကြောင်းဒီဆုရတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာထောက်ထားရမယ့်အလုပ်တွေကိုပို့ပြီးတော့လုပ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောသွားပါတယ်။
ဟုတ်ပါပါ Petit Church ဆရာနဲ့ပြောတာပါနော်။ဒီလိုပေါ့နော်ဒီလူခွင့်ရေးဆိုင်ရာဆိုတော့ကျွန်တော်တို့ဒီခုရေးကိစ္စတွေဟိုဒီသားချင်းစာနာထောက်ထားတဲ့လုပ်ငန်းစီစဉ်ထားနေတဲ့အဖွဲ့ကြီးတွေပေါ့နော်ဒီဒီဖက်ကြီးတွေအဲ့ဒါတော့ဒါဘုံကြီးဖြစ်တယ်ပေါ့နော်ဒါအဲ့ဒါလုပ်ငန်းတွေအစီအမကြီးကြတော့နော်ပြီးတော့ဒီလုပ်ငန်းတွေပို့တော့ဟိုနိုင်ငံတကာအဖွဲ့ကြီးတွေနဲ့ရောသူတို့အချင်းချင်းနဲ့မအောင်တော့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေအလုပ်ကြရတာ
ဒီစုကိုလာမဲ့ဇူလိုင်လ2ရက်နေ့ကနေ9ရက်နေ့အထိဘန်ကောက်မြို့မှာကျင်းပမဲ့ကမ္ဘာနှစ်ချင်းခရီးရန်ဘာသာရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ BWA ရဲ့နှစ်ပတ်လည်ဆွေးနွေးပွဲမှာပြည့်ရသွားမယ်လို့သိရပါတယ်ဒေါက်တာစင်တီယာမောင်ဟာရီမွန်မက်ဆေးဆေးစုအပြင်အလားတူစုမျိုးတွေကိုရရှိခဲ့ပြီးသူမရဲ့စုငွေတွေကိုဒုက္ခရောက်နေသူတွေနဲ့ အမေရောခံဖြစ်နေတဲ့စည်ရင်သားလူရန်စားတွေကလေးတွေကိုအကူအညီပေးတဲ့နေရာတွေမှာအသုံးပြုခဲ့တာဖြစ်ပါတယ်။ဒေါက်တာစင်တီးယားမောင်ဟာနှစ်ပေါင်း30နီးပါးကြာတဲ့အထိထိုင်းမြန်မာနယ်စပ်တစ်လျှောက်အမျိုးသမီးနဲ့ကလေးကျန်းမာရေးလူမှုရေးပညာရေးကိစ္စတွေကိုဒီဇိုင်းမမတ်ဆောင်ရွက်နေတာဖြစ်ပြီးရွှေပြောင်းလို့သမားတွေရှိနေသမျှ
သူမရဲ့လုပ်ငန်းတွေကိုဆက်လက်လုပ်ဆောင်သွားမှာဖြစ်ကြောင်းကိုလည်းပြောဆိုသွားပါတယ်ရှင်။မိမတဲ့ရင်ပြပို့ထားတာပါ။ခုခါမှာတော့မြန်မာနိုင်ငံကရင်ပြည်မှာတရုတ်ရဲ့အကူအညီနဲ့တိစောက်မဲ့ရေကတာစီမံကိန်းကသဘာဝဝန်ကျင်ကိုထိခိုက်စေနိုင်တဲ့အကြောင်းတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကရင်ပြည်နယ်ထဲမှာတရုတ်နိုင်ငံအကူအညီနဲ့တိစောက်လုပ်မဲ့ရေကတာစီမံကိန်းကြောင့်သဘာဝတောရင်ဒရ ချင်းချောက်မှုတွေကြုံနေရတဲ့အကြောင်းကို VOA သတင်းတောက် Rod Convey ရဲ့သတင်းဆောင်မကိုကောင်းနေဦးကတင်ဆက်ပေးပါမယ်ရှင်
။ရှစ်တောင်ရှာဒေသကအဓိကမြစ်ကြီးတွေမှာရေကတ်တာတွေခင်းရှင်းတဲ့အရှိဆုံးမြစ်စဉ်ဖြစ်တဲ့တန်လွင်မြစ်ရဲ့မြစ်မကြီးပေါ်မှာရေကတ်တာခုနှစ်ခုဆောက်လုပ်မဲ့အစီအစဉ်ဟာခြေတင်ဖြစ်စရာတွေကြုံနေရပါတယ်။1365မီကာဝတ်ထုတ်လုပ်မဲ့ဟတ်ကြီးရေကတ်တာဆိုရင်ကရင်ပြည်နယ်မြောက်ပိုင်းက Drawing Trace တွေခုလုံရနေမြင်တစ်ခုကိုချင်းချောက်နေတာပါ။ဒီကရာစီမံကိန်းကိုတော့တရုတ်နိုင်ငံက Sino Hydro Company နဲ့ထိုင်းနိုင်ငံကလက်စစ်တားထုတ်လုပ်ရေးအာဏာပိုင်ဖွဲ့ EK2 ဖက်ဆက်အကောင့်တွေဖော်နေတာဖြစ်ပါတယ်။ကရင်သဘောပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုခွင့်ရဲ့ KESN ရဲ့ညွှန်ကြားရေးမှူး Support စိန်ထွားကတော့ Drawing Trace နဲ့နေထိုင်ရာတစ်တောတွေပေါ်တိုက်ရိုက်ချင်းချောက်နေတာကြောင့်စီမံကိန်းကိုရပ်ဆိုင်မှုတိုက်တွန်းထားပါတယ်
။ Will flood the area where you know like we have found many species including tigers
ဒီကတည်းကရေတွေဖုံးလွှမ်းသွားမဲ့နေမြေမှာကြားတွေပါဝင်ပြိဿံမျိုးစိအမြောင်များနေထိုင်ပြီးဒါတွေကိုထိမ့်သိမ့်မှုလိုအပ်နေတဲ့အကြောင်းနဲ့စီမံကိန်းကိုရပ်ဆိုင်မှုလိုအပ်တဲ့အကြောင်းပြောဆိုထားတာပါ Oryx ပါဝင်ရှင်ထိမ့်သိမ့် channel မှာပြီးခဲ့တဲ့လတဲ့ဖော်ပြခဲ့တဲ့လေးလာချင်းမှာတော့ဒီဒေသမှာညဘက်ကင်မရာနဲ့ထောင်ချောက်စင်ရိုက်ကူးခဲ့ရမှာတော့ကြားတွေချစ်တွေအာရှဝတ်ဝင်မဲတွေနဲ့စင်တွေစုစုပေါင်း4190ခုအထိမှတ်တမ်းတင်နေကြကြောင်းရေးသားထားပါတယ်။တွေ့ရှိခဲ့တဲ့ Trace and Music 32မျိုးနဲ့18မျိုးထက်မနည်းရဆိုရင်လည်းပေါင်းကျင်ထင်းသိရင်နိုင်ငံတကာအဖွဲ့ IUCN ရဲ့အနီရောင်အဆင့်စည်းဝင်ဖြစ်မျိုးတုံးလူနီးပါးဒါမှမဟုတ်မျိုးတုံးမဲ့အန်ဒီရဲ့နဲ့ကြုံနေကြပါတယ်။အစီရင်ခံစာပြုစုတဲ့သူတွေကတော့အရှိတောင်အရှာဒေသမှာဂေယဗီရပ်စ်နဲ့ကြွယ်ဝတဲ့ဒေသကိုကာကွယ်ဆောက်ရှောက်နိုင်အောင်ဒေသခံကရင်တိုင်းသားတွေကိုအမြန်ဆုံးအကူအညီပေးဖို့လည်းတိုက်တွန်းကြပါတယ်။၅နှစ်ကြာသူတို့ကလေးလာချက်ကတော့ကမ္ဘာတော်ဝင်ဒိဆန်ရေပုံငွေဖွဲ့ WWF Scotland နဲ့ဥရောပကဇီဝဗေဒဆိုင်ရာအဖွဲ့အစည်းတွေဩစတြေးလျနိုင်ငံက NGO အဖွဲ့တစ်ခုဖြစ်တဲ့ Wildlife Asia တို့လိုနိုင်ငံတကာအဖွဲ့အစည်းတွေကလည်းအားပေးထောက်ခံကြပါတယ်။ပုံပြိုးရေးလုပ်ငန်းတွေအမဲလိုက်တာတွေပါဝင်တော်ဝင်ဒိဆန်တွေပေါ်ချင်းချောက်မှုတွေကြီးထွားလာနေတဲ့အခြေအနေကိုတားဆီးဖို့နိုင်ငံတကာအကူအညီလိုတဲ့အကြောင်း Wildlife Asia အဖွဲ့ညွှန်ကြားမှု Claire Campbell ကပြောပါတယ
်။ New threats are emerging all the time and some of those threats are going to take
ချင်းချောက်မှုအသစ်တွေပေါ်ပေါက်လာနေပါတယ်ဒီထဲကတချို့ဟာဆိုရင်လည်းအထောက်အပံ့တွေနိုင်ငံတကာရဲ့သတိထားအယုံဆိုင်မှုတွေလိုအပ်သလိုပြည်ပကဖွံ့ဖြိုးရေးစီမံကိန်းတွေလောက်ကင်နေသူတွေနဲ့အမြင်အနှဲငယ်ကွဲပြားကောင်းကွဲပြားနိုင်တဲ့အခြေအနေမျိုးကိုဒေသခံလူမှုအတိုင်းအဝိုင်းကမြင်နိုင်ဖို့လိုပါတယ
်ဥပမာမဲလိုက်နေတာတွေကိုကာကွယ်ဖို့အစီအစဉ်တစ်ရဖြစ်ဒေသခံကရင်တန်းသားတွေကကင်းလဲတဲ့အစီအစဉ်တစ်ရကိုစတင်လိုက်ပြီးလက်နက်ကင်ကရင်မျိုးသားစီယုံ KNU ကလည်းမကြာခဏကူညီပေးပါတယ်ဒီအစီအစဉ်ကနေတောင်ယူနယ်နဲ့နယ်မြေတွေကိုတိုးချဲ့လို့ရမယ်လဲကြီးမားတဲ့လိုအပ်ချက်တွေရှိနေတယ်လို့ Wildlife Asia ညွှန်ကြားမှု campaign ကပြောပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်အစိတ်30လောက်နဲ့ရှင်စင်တွေကိုဥပဒေမဲ့တပ်ဖြတ်ခံရတာလဲဆယ်စားလောက်ထိတိုးလာကြောင်း2012ခုနှစ်ကစလို့အာဏာပိုင်တွေပြောဆိုထားပြီးဒါကလည်းသတင်းချက်လက်ပြည့်ပြည့်စုံစုံမရတာအထူးသဖြင့်တရုတ်နိုင်ငံကတရိစံစိတ်ပိုင်းတွေလိုအပ်ချက်ကြောင့်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်ဘရာဇီးနဲ့အင်ဒိုနီးရှားနိုင်ငံတွေပြီးရင်မြန်မာနိုင်ငံဟာတစ်တောပြုံးတိမှုအများဆုံးဖြစ်တဲ့အကြောင်းလဲကုလသမဂ္ဂစာနယ်ဇင်းကနေစိုက်ပျိုးရေးအဖွဲ့ FAO ရဲ့အစီရင်ခံစာကဖော်ပြထားပါတယ်ခင်ဗျာ
။ကွာလွန်ဦးတင်ဆက်ထားတာပါ VOA ကနေစက်ပီတိုင်းထုတ်လွှင့်ပေးမယ့်ကြာသပတေးညပိုင်းစီစဉ်ဒီမှာတော့ကျန်းမာရေးကဏ္ဍဦးအောင်ခေရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းဒေသလွှာစာရေးကဏ္ဍတွေကိုမကြာခင်မှာနှာစင်ကြဖို့ရှိပါတယ်ရှင်။ VOA ကနေခုလိုထုတ်လွှင့်တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်ဖတ်ယူနှာစင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့တန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်မတ်လ9ရက်ကြာတာရီနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနိုင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်အတွင်းမှာအခြေပြုလှုပ်ရှားနေတဲ့ NCA အဖြစ်ခတ်ရက်တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့အုံမှုကျေးရွာအုပ်စုကိုအုံမှုကျေးရွာအုပ်စုကလွယ်မုံစုတက်စခန်းကိုအစိုးရတပ်မတော်ကတွားရောက်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ရတဲ့ပတ်သက်ပြီးတော့
ဘာကြောင့်တိုက်ရလဲဆိုတော့ကိစ္စကိုကျွန်တော်လည်းဖြေရှာနေသုံးပဲခွတိရှာမရသေးဘူးဘောနော်ကျွန်တော်တို့ကဒီမှာ NC ထိုးထားပြီးတော့အဖွဲ့ဆ
ို RCSS SSA ပြောခွင့်ရဒုဗိုလ်မှူးကြီးဆိုင်ငင်းကခုလိုပြောသွားတာကိုတိုင်းသတင်းလောကဏ္ဍမှာပြေဆုံးနားဆင်ကြမှာပါဒါပြင်ဦးအောင်ခေရဲ့မြမကြီးသုံးသက်ချက်နဲ့ကျမကြီးကဏ္ဍတို့ကိုနားဆင်ကြမှာပါအခုရင်ဆုံးတော့ကျမကြီးကဏ္ဍကိုကြည့်ကြအောင်ပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့လေဘင်းကျိတ်ဟော်မုန်းများတဲ့ယောဂနှလုံးယောဂအကြောင်းတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာလေဘင်းကျိတ်ဟော်မုန်းများပြီးဖြစ်တဲ့နှလုံးရောဂါကြောင့်သေဆုံးမှုတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသိပေးနေကြပါတယ်။အခုလိုသေဆုံးရမှုကနေကာကွယ်နိုင်ဖို့ဒီရောဂါဖြစ်တာစောစောသိပြီးတော့အချိန်မီကုသပေးဖို့အရေးကြီးပါတယ်။စောစောသိဖို့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ပြီးတော့စစ်ဆေးမှုတွေလုပ်ဖို့လိုပါသလဲ။ဒီအကြောင်းနှလုံးခွဲစိတ်အတူကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင်။
โอเคปมคดรขมังเอกครับเราမြန်မာနိုင်ငံမှာဒီလေဘင်းမှာရှိတဲ့အကျိတ်ဒီไทรอยด์လို့ခေါ်တာပေါ့ဆရာเนาะအဲ့ဒီအကျိတ်ကနေထုတ်တဲ့အဆိတ်ဒါမှမဟုတ်လို့ရှင်လည်းဒီဟော်မုန်းတွေကြောင့်ဖြစ်တဲ့နှလုံးရောဂါဖြစ်ပွားမှုအနေထားဘယ်လိုအနေထားရှိလဲဆရာ
လေဘင်းမှာไทรอยด์ gland ဆိုတာไทรอยด์အကျိတ်ရှိတယ်အဲ့ဒီအကျိတ်ကနေပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနည်းနည်းလွန်ကျဲသွားပြီးတော့နှလုံးမှာသွားပြီးထိခိုက်တဲ့ဖြစ်တဲ့ရောဂါနှလုံးရောဂါပေါ့ဗျာအဲ့ဒါလည်းရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂါဒီလေဘင်းကျိတ်ဟော်မုန်းကြောင့်ဖြစ်တဲ့နှလုံးယောဂါပေါ့ဆရာเนาะဘာကြောင့်အဓိကဖြစ်ရလဲဆရာ
။ဘာကြောင့်ဖြစ်ရလဲဆိုလို့ရှင်တော့နှစ်မျိုးရှိပါတယ်။တစ်မျိုးကတော့သူအလိုလိုကိုဖြစ်ပေါ်လာတာပေါ့လေ။ဒါကျွန်တော် Graves disease ဆိုခေါ်ပါတယ်။နောက်တစ်ခုကတော့လေဘင်းကျိတ်ယောဂါအကျိတ်ရှိနေတယ်။ရှိနေရနေပြီးတော့တချို့အစိတ်ပိုင်းညာဖောက်ပြန်လာပြီးတော့ဒီတန်းဟော်မုန်းတွေထုတ်လာတယ်။နောက်တော့ချင်းကတော့ဒီ Graves disease ကိုလည်းတဲ့ဟော်မုန်းကိုလွန်ကဲစွာထုတ်လာတဲ့အခြေအနေမျိုးကနေပြီးတော့စပြီးတော့ဖြစ်တာများပါတယ်ခင်ဗျာ genetic
ဟုတ်ကဲ့မျိုးရိုးဗီဇကြောင့်ပေါ့ဆရာနော
်တချို့မိသားစုတွေမှာလည်းရှိနေတတ်ပါတယ် genetic ပေါ့ဥမာ twin တွေမှာ monozygous twin တွေမှာဒီအမွားအိမ်မှာတော့မရှိတတ်တဲ့သဘောတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီးဒီဖြစ်ရခြင်းအကြောင်းညာအခုလိုဒီသူ့လိုလိုဖြစ်တာတော့မျိုးရိုးဗီဇကြောင့်ဖြစ်တာတို့ကြောင့်ဒီကာကွယ်နေတဲ့အနေထားကြတော့ခက်မဲ့နေတာရှိတာပါဆရာနော
်။ဟုတ်ကဲ့ကာကွယ်လို့တော့သူကမရဘူးပေါ့လေ။လက်ရှိအချိန်ဒီမှာကျတော့ဒီဟာကိုအချိန်မီပြီးဖို့ဒါအင်္ဂါအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကအသက်အန္တရာယ်ကိုပြုနိုင်တဲ့ယောဂါဖြစ်ပါတယ်။ဒီဟာအစိတ်ကြီးကဒီသားရဲ့ဟော်မုန်းကြီးကတိတ်ပြီးတော့ညားလာတဲ့အခါမှာပေါ့လေ။နှလုံးကြီးကတော့အပြတ်လာတာလို့နှလုံးခုန်ကန်ပြီးညားလာပြီးတော့အသက်အန္တရာယ်ရှိနိုင်တဲ့အနေအထားတွေကျွန်တော်တို့ရှိတာပေါ့။အဲကြောင့်တော့ဒါကာကွယ်ရဆိုတာလေစောစီအချိန်ကြီးပြီးလို့ရှိရင်တန်လျာဖြစ်မယ်လူပြောင်မှာနှလုံးကိုယ်လုံးမြန်နေမယ်နည်းနည်းအမောမြန်နေနေအဲ့ဒါလက္ခဏာကြီးရှိလာပြီးတော့ကျွန်တော်ကတန်လျာရှိပြီးတော့လေဆိုပြီးတော့လုတ်ပေးနိုင်တဲ့အခါမျိုးတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်လို့ခတ်တော်လဲပဲအသက်အနည်းကြီးတဲ့ယောဂါဖြစ်တဲ့အတွက်စောစောသိနေအောင်ဆရာကြီးဆရာခုနကပြောတဲ့ဒီနှလုံးခုန်မြန်ပြီးမောတာအပြင်တခြားရောဒီသတိထားသင့်တဲ့လက္ခဏာအသေးစိတ်တွေရှိလားဆရာ
အဲ့ဒါတွေကတော့ရှိပါတယ်ရင်းတုံတယ်ဟိုပြောလို့ပြောတာရှိတယ်နောက်ပြီးတော့လူတွေကိုကြည့်လိုက်လို့ရှင်လဲသူကနည်းနည်းပိန်နေတယ်ချွေးစည်းလေးတွေနည်းနည်းထွက်နေတတ်တယ်နောက်တစ်ခုကနည်းနည်းကညာမငြိမ်လဲဖြစ်တတ်တယ်အလေးချိန်တွေလည်းညော့သွားတတ်တယ် မျိုးလုံးလေးလည်းနည်းနည်းမှုပြီးတော့အပြင်ထွက်လာတယ်မျိုးလုံးပြူးပြူးလေးဖြစ်နေမယ်ဒါရင်မြင်လို့ရှိရင်ကျွန်တော်တို့ကသတိရဖြစ်ရမယ်အဲ့ဒီအာတော်တော်လေးလည်းရည်ကြီးတဲ့အချက်ဖြစ်ပါတယ်နောက်တစ်ခုကဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဝင်လာတဲ့ကရင်းနေတုံတယ်နောက်တစ်ခုကဆိုသွေးတူးနဲ့လည်းတွဲလာတတ်တယ်နောက်ရှင်ပတ်အောင်လည်းပါတယ်အဲ့လိုလည်းပြောတတ်တယ်သူတို့မျိုးလုံးကနည်းနည်းရှိပြီးမို့နေတာလည်းတွေ့တတ်တယ်ဒီခါလေးလက်လေးတွေကတုံနေတာတွေ့တတ်တယ်ကျွန်တော်တို့နားကောင်းကြည့်လိုက်တဲ့အခါမှာလည်းနှလုံးကိုယ်ဟာမြင်နေတယ်တခါလေအပိုးကုန်းတွေပါရှိနေတတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုရင်တော့သိကြအောင်ပေါ့နော်အမြန်ဆုံးသိနိုင်အောင်ဆရာကြီးဒီစိတ်ကိုစိတ်ကံပြတင်တာပါဆရာနော
်ဟုတ်ကဲ့ပါကျွန်တော်နှလုံးရောဂါကိုနေ့စဉ်ကြည့်နေတဲ့ဆရာဝန်တွေကတော့ဒါကခေါင်းထဲမှာရှိကိုရှိထားတဲ့ပြဿနာတစ်ခုဖြစ်ပါလို့ရှိတယ်ဒါပေမဲ့လည်းအထူးသဖြင့်ဆရာဝန်တွေအနေနဲ့လည်းဒီဟာကိုခေါင်းထဲမှာဒါကစကူးစစ်ကြောင့်နှလုံးရောဂါဖြစ်နေမလားဆိုပြီးတော့တန်လျာဖြစ်လာတဲ့လူကိုတည်ကြအောင်လုပ်ချင်တော့ကျွန်တော်တို့တွေးစစ်ကြည့်လို့ရပါတယ်။ဒီထဲမှာ T3 T4 ခေါ်တဲ့ thyroxin ခေါ်တဲ့ဟော်မုန်းဓာတ်ကတာမန်နဲ့များနေတာတွေ့ရတတ်ပါတယ်။ဒါကတော့နှလုံးမှာဘယ်လောက်ထိထိသွားပြီလဲပါလဲကြည့်ချင်တော့ကျွန်တော်တို့ ECG ရိုက်ကြည့်မယ်။ ECG မှာခုန်ကုန်းနေမြန်နေတယ်၊နောက်တော့နှုံးနေမြန်နေတယ်၊အပူကုန်းနေရှိတယ်၊နှလုံးကတစ်ချက်ချက်ခါသွားတယ်အဲ့ဒါဒီတိကျဆိုလို့ရှင်တော့ဒီ3 D4 တက်ပြီဆိုတာလည်းတော့ရှင်းနေတာပါပဲ။နှလုံးကိုဘယ်လောက်ဒီများထိခိုက်ပျက်စီးသွားလဲသိအောင်ဆိုလို့ရှင်တော့ echo ခေါ်တယ်လေ။ဒါတိုင်းနဲ့ဆက်သမှုကိုလည်းလုပ်လို့ရပါတယ်ခင်ဗျာ။နောက် radio iodine optics ဆိုတာဒီ iodine ဓာတ်ကိုစုပ်တဲ့အားလုပ်တဲ့ scan လုပ်တယ်ပေါ့ radio iodine optic scan အဲ့ဒါလုပ်ကြည့်လို့ရှင်လည်းသိနိုင်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ယောဂါကိုဒီစောစောစီစီရှာဖွေတွေ့ရှိနိုင်ပြီဆိုလို့ရှင်တော့ဒီကုသမှုနေထားကတော့အလားအလာကောင်းတဲ့သဘောရှိတာပါဆရာနော
်ကောင်းပါတယ်အချင်းကြီးကဥက္ကဋ္ဌရောဗျာဒါမကူလာခင်ပါတော့ကျွန်တော်ကသိထားနေတာအဲ့ဒီယောဂါကြီးကလည်းရှိနေတချို့ကျွန်တော်တို့တောရွာတွေမှာရှိတဲ့လူတွေဆိုရင်ဒီယောဂါကြီးရှိနေမသိပဲနဲ့လူကပိန်ချိုးသွားရင်နှလုံးတွေကလည်းကျွန်တော်တို့ပါမှာ10မိနစ်မှ90ကြိမ်ခုန်ရမယ်အစားတို့ရောတကယ်တရား40 150ခုန်နေမယ်ချွေးစည်းလည်းထွက်နေမယ်အဲ့လိုနေရင်လည်းနှလုံးအပြတ်ပြီးတော့ဆုံးရှုံးပြေဆုံးသွားတာလည်းအများကြီးရှိပါရဲ့အဲ့တော့ကျွန်တော်တို့ရဲ့အဓိကတာဝန်ကတော့အချင်းကြီးကုသဖို့ပါပဲကျွန်တော်တို့ရဲ့တင်းကျဲတဲ့ဈေးတွေကတော့များသောအားဖြင့်ဒီမက်ဒီမီဇောခေါ်တဲ့ကာဘီမီဇောစတဲ့ဈေးတွေနဲ့တိုက်ဟုံမုန်းခြေဖြက်လို့ရပါတယ်အဲ့ဒါဒီသုံးလို့ရတယ်နောက်ဒီကနှလုံးခွင်းနှုန်းတွေမြန်လာလို့လည်းနေပြီးတော့နှလုံးရောက်ဒုက္ခမရောက်အောင်ဗီတာအဒရီနစ်ဘလော့ကာခေါ်တဲ့ပိုပလန်လိုလိုဓာတ်ရုပ်ဒီလိုဆေးတွေလည်းသုံးလို့ရပါတယ်။ခုံလုံးမြန်လာတဲ့ကူကျွန်တော်တို့ digital list ခေါ်တဲ့ဆေးတွေလည်းအသုံးပြုလို့ရတယ်။ဒါအပြင်ပေါ်လေးဒီတခြားဆေးတွေဒီ calcium channel blockers ပါ냐အစားပြင်လည်းသုံးရ။အကဲတချို့လူတွေမှာဆိုလို့ရှင်တော့ဆေးနဲ့ထင်းထင်းလို့မရတဲ့အခါမျိုးမှာကျွန်တော်ခွဲစီရပါတယ်။ခွဲစီပြီးတော့သူ့ရဲ့တော်တော်များများအစိပိုင်းအနည်းငယ်ပဲ direct gain ကိုထားခဲ့ပြီးတော့thyroidectomy ဆိုတာthyroid ဒီအကျိတ်ကိုထိုးပစ်တဲ့ရတဲ့အခါမျိုးတွေလည်းရှိတယ်။နောက်တချို့ဒီအသက်နည်းနည်းရသွားပြီးကလေးပဲမမွေးတော့ဘူး။ကလေးတွေလည်းကျွန်တော်ဓာတ်ရောင်ကြီးအန္တရာယ်မရှိတော့ဘူးဆိုတော့အရွယ်ကြီးရောက်သွားရင်တော့ radio iodine နဲ့သူကတော့အဲ့ဒီဓာတ်ရောင်ကြီးပါနေတာကို radio iodine နဲ့ ablation ဆိုတာကျွန်တော်တို့လုပ်ပေးလို့ရပါတယ်။ဒါတွေကတော့ယောဂါဆက်ကစားလူမှမလုပ်ပါဘူး။ဆရာကလည်းမာရောများသောအပြင်တော့စီးနေပဲချိန်ပိတ်မယ်မရရင်တော့ကျွန်တော်တို့တစ်ဆင့်နဲ့တစ်ဆင့်ပေါ့လေတိုးပြီးတော့လုတ်သွားနိုင်တဲ့အားကြီးရှိတယ်ဆိုတာအဲ့ဒါဒီကျွန်တော်တို့လုတ်ပြီးလည်းပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သမင်ချိတ်ဟော်မုန်းများတဲ့နှလုံးရောဂါအကြောင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတစ်ခါမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်မြမအတွင်ကူပြောင်းရေးမှာအစိုးရဝန်ထမ်းတွေစွမ်းရည်ထက်မြက်လာဖို့အတွက်ကမ္ဘာပံအာရှဖွံ့ဖြိုးရေးဘဏ်နဲ့ဂျပန်နိုင်ငံကကူညီပေးနေပုံကိုဦးအောင်ခင်ကသုံးသက်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင
်နိုင်ငံခြားရေးကူညီထောက်ပံ့မှုကိုလိုချင်ရင်အဲ့ဒီနိုင်ငံကသတ်မှတ်ထားတဲ့စွမ်းရည်ရှိဖို့လိုပါတယ်ချမ်းသာတဲ့အလူရှင်နိုင်ငံကဆင်းရဲတဲ့နိုင်ငံကိုကူညီထောက်ပံ့တာဖြစ်တဲ့အတွက်အလူရှင်နိုင်ငံတွေညွှန်ကြားတဲ့အတိုင်းလိုက်လုပ်ကြရပါလေ။သူများထောက်ပံ့တာကိုလက်ခံပြီးကိုထင်းတို့လုပ်လို့မရပါဘူး။ညွှန်ကြားသတ်မှတ်ထားတဲ့အတိုင်းမလုပ်ရင်နိုင်ငံခြားအကူအညီဘယ်လောက်ပေးပေးဖွံ့ဖြိုးတိုးတက်လာမှာမဟုတ်ဘူးလို့အလူရှင်နိုင်ငံတွေကယူဆပါလေ။ဒါကြောင့်အလူရှင်နိုင်ငံကညွှန်ကြားတဲ့အတိုင်းလိုက်လုပ်ရပြီမဲ့ ဖွံ့ဖြိုးမှုမိဖက်နိုင်ငံတွေအဖြစ်သတ်မှတ်ကြပါတယ်။စွန့်ရည်ရှိမှတိုးတက်ဖွံ့ဖြိုးမှဖြစ်တယ်လို့နိုင်ငံသားအကူအညီကို300မှာလဲစွန့်ရည်ရှိဖို့လိုတယ်ဆိုတဲ့သဘောတရားကိုအလူရှင်နိုင်ငံကကျင့်သုံးပါတယ်။နိုင်ငံသားအကူအညီကိုသုံးနိုင်အောင်မြန်မာအမှုတမ်းတွေကိုတင်တန်းပေးထားတာလဲစွန့်ရည်မြင့်တင်တဲ့သဘောပါပဲ။ဒါပေမဲ့မြန်မာပြည်တို့နေရာမျိုးမှာတော့အလူရှင်နိုင်ငံရဲ့စံတတ်မှတ်ချက်တွေဟာအလွန်မြင့်မားနေပုံရပါတယ်။ဒါကြောင့်စီမံကိန်းအောင်မြင်မှုအတွက်အလူရှင်နိုင်ငံတတ်မှတ်တဲ့အတိုင်းစွန့်ရည်မြင့်တင်ဖို့လိုအပ်ပါတယ်။ဒါပေမဲ့တရုတ်ပြည်ရဲ့ကူညီထောက်ပံ့မှုမှာတော့ဒီလိုတတ်မှတ်ချက်မျိုးရှိပုံမရပါဘူး
။မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးကိုအားပေးတဲ့အနေနဲ့စွန့်ရည်မြင့်တင်ရေးဆိုတဲ့ပေဒံကိုအလူရှင်နိုင်ငံကအသုံးပြုပုံနဲ့ပတ်သက်ပြီးဂျပန်နိုင်ငံကျူတိုဆန်ဂျူတက္ကသိုလ်ပါမောက္ခပက်ထရစ်စထရက်ဖော့ဒ်က2015မှာစာရန်ထုတ်ဖူးပါတယ်အကူအညီပေးတဲ့နိုင်ငံကအပေါ်စည်းယူနိုင်အောင်စွမ်းရည်မြင့်တင်ရေးကိုဦးစားပေးတယ်ဆိုတဲ့အယူအဆနဲ့အကူအညီယူတဲ့နိုင်ငံဟာမိမိဘာသာဖွံ့ဖြိုးရေးလမ်းစဉ်ချမှတ်ပြီးအကောင့်ထဲဖော်နိုင်အောင်စွမ်းရည်မြင့်တင်ရတယ်ဆိုတဲ့အယူအဆတို့ကိုစမ်းစစ်ထားပါတယ်2013နဲ့2014မှာမြန်မာပြည်သွားပြီးနိုင်ငံသားအကူအညီနဲ့သက်ဆိုင်သူတွေကိုတွစ်ဆုံမေးမြန်းတဲ့အပေါ်မှာအခြေခံတဲ့စာရန်ဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာရေရှည်စီမံကိန်းဖြစ်တော်မူပါဝင်သူတွေအားလုံးယုံကြည်မှုအပြည့်အဝရှိဖို့လိုပါတယ
်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကမ္ဘာဘဏ်ကဒေါ်လာတန်80မှတည်ပြီးဒေသခံဦးစီးတဲ့ဖွံ့ဖြိုးရေးစီမံကိန်းကို2013မှာစတင်အကောင့်တည်ပေါ်ပါတယ်။အထက်ကအမိန်ပေးပြီးစီမံကိန်းချတဲ့အလေးအကျင့်အစားစီမံကိန်းရေးဆွဲရမှာအောက်ခြေကပါဝင်လာအောင်ယူရတာဖြစ်ပါတယ်။အောက်ခြေအဖွဲ့အစည်းတွေဖြစ်တဲ့အယတအသင်းအဖွဲ့တွေပါဝင်တဲ့အခန့်ကဏ္ဍကျေပြန့်လာတဲ့သဘောရှိပါတယ်။ဒေသခံတွေဗန္ဒယေးစီမံခန့်ခွဲမှုနားလည်သဘောပေါက်အောင်ကမ္ဘာ့ဘဏ်ဝန်ထမ်းတွေကတင်နှံပေးပါတယ်။ဒေသခံပြည်သူတွေလုပ်ရည်ကံရင်ရှိလာရင်မိမိဒေသဖွံ့ဖြိုးရေးစီမံကိန်းကိုမိမိတို့ဘာသာရေးဆွဲအကောင့်ထဲပို့နိုင်အောင်ကမ္ဘာ့ဘဏ်ကကူညီနေတာဖြစ်ပါတယ်။ဒါပေမဲ့ဒေသန္တရအစိုးရဝန်ထမ်းတွေကဘယ်လောက်လက်ခံမယ်ဆိုတာကိုတော့မတိနိုင်သေးပါဘူး
စွမ်းရည်ဖွံ့ဖြိုးထုတ်တဲ့ရေးအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်အတတ်ပညာဆိုင်ရာအကူအညီတွေပေးပါတယ်ဝန်ကြီးဌာနတွေနဲ့နိုင်ငံပိုင်လုပ်ငန်းတွေမှာစွမ်းရည်မြင့်တင်နိုင်အောင်2012ကစပြီးကူညီထောက်ပံ့ပါတယ်တည်ယူပို့ဆောင်ရေးစွမ်းအင်စိုက်ပျိုးရေးနဲ့တဘာဝတရားစတာလုပ်ငန်းတွေမှာတင့်တော်တဲ့စီမံကိန်းရွေးချယ်ဖို့အတွက်အစိုးရဝန်ထမ်းတွေမှာအရေးအသွေးကင်းမဲ့နေတာကိုဖြေရှင်းဖို့အာရှဖွံ့ဖြိုးရေးဘဏ်ကကူညီနေတာဖြစ်ပါတယ်တင်တော်ရဲ့စီမံကိန်းအကောင့်ထဲမဖို့နိုင်တာဟာပြုပြင်ရေးဖြစ်စဉ်ကိုနှောင့်နှေးကြံ့ကြာစေပါတယ်။အစိုးရဝန်ထမ်းတွေကိုယ်တိုင်ဘယ်လုပ်ငန်းကိုဦးစားပေးသင့်ကြောင်းဆုံးဖြတ်နိုင်တဲ့အရေးအသွေးရှိလာဖို့ရည်ရွယ်တာဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်လာရင်ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးမဲ့သဘောဖြစ်ပါတယ်
။ဂျပန်ကလည်းလူသွားစားရင်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာကျောင်းသားတွေဂျပန်ပြည်မှာပညာသင်နိုင်အောင်ကြေကြေပြန့်ပြန့်စီစဉ်ပါတယ်။ဂျပန်မှာတင်တန်းတက်သွားတဲ့အစိုးရဝန်ထမ်းဦးရေ1000လောက်ရှိပြီမဲ့သူတို့ကြောင့်မြန်မာစွမ်းရည်ဘယ်လောက်ဖွံ့ဖြိုးတယ်ဆိုတာကိုတိုင်တာဖို့ခက်ခဲပါလေဂျပန်စီကငွေချေးရင်လိုက်နာရမယ့်လှုပ်ထုံးလှုပ်နှီးနဲ့စီကန်းနီးလန်းတွေကိုနားလည်သဘောပေါက်စေဖို့အတွက်ဗမာအစိုးရဝန်ထမ်း42ဦးကို2013မှာတိုကျိုကိုခေါ်ယူပြီးနီးနောဖလေပွဲလုပ်ပြီးပါတယ်ရွေချက်ကတော့စီမံကိန်းကိုချောချောမောမောအကောင့်တွေပေါ်ပြီးလူချင်းနဲ့ရက်လာပေါ်ထွက်လာနိုင်ဖို့ပဲဖြစ်ပါတယ်။လုံနိုင်ကိုင်းနိုင်တဲ့စွမ်းရည်အလွန်နှိမ့်ချနေတာဟာမြမပြုပြင်ရေးရဲ့အခက်အခဲကြီးတစ်ခုဖြစ်နေတာကိုအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကနားလည်ကြပါတယ်။စစ်တပ်ပုံစံနဲ့ဖွဲ့စည်းထားတဲ့အထက်အောက်ဆက်ဆံရေးပုံစံမှုအမိတ်နာခံတာဟာအရေးချင်းရှိတာနဲ့ပိုပြီးအရေးကြီးနေပါတယ်။မိမိနဲ့တင့်တော်တဲ့စီမံကိန်းကိုနိုင်ငံခြားအကူအညီယူပြီးမိမိဘာသာအကောင့်ထဲပေါ်တာကိုအလူရှင်နိုင်ငံတွေကလိုလားပါတယ်။မြန်မာအသွင်ကူးပြောင်းရေးမှာအရေးကြီးတဲ့အခန်းကပါဝင်နေတဲ့အစိုးရဝန်ထမ်းတွေရဲ့စွမ်းရည်ဖွံ့ဖြိုးရေးကိုအာရှဖွံ့ဖြိုးရေးဘဏ်ကစမ်းသပ်လုပ်ကိုင်နေပုံရတယ်လို့ပမောက္ခပက်ထရစ်စထရက်ဖို့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
။ဥဝန်ခင်မြန်မာရေးသုံးသပ်ချက်ကနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုဒီခါမှာတော့နေဆက်ဒေတာကတိုင်းရင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ PNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားတီဘောမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်ဘွားပီးကျေးရွာမှာပြည်လဲနေထိုင်ခွင့်ပြုဖို့ရွာအဖြတ်သိမ်းခံဒေသခံတွေကနေတရင်းသာရှင်းလင်းပွဲပြုလုပ်တောင်းဆိုခဲ့ကြရတဲ့ဆိုတာနဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်နဲ့ဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဖိုးကျောက်အောင်စံတံတားအမိပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနူပန်ပါတရင်တွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတိပောမြို့နယ်အုံမှုကျေးရွာအုပ်စုအတွင်းမှာရှိတဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ရဲ့ရှီတန်းတပ်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ပြောခွင့်ရသူဘူမူကြီးဆိုင်ငင်းကပြောပါတယ်မတ်လ9ရက်နေ့မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သူကဆိုပါတယ်မြန်မာအစိုးရတပ်မတော်ကအခုလို RCSS တပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဟာ NCA စာချုပ်ကိုချိုးဖောက်ရာရောက်တဲ့အပြင်နှစ်ဦးနှစ်ဖက်ကြားယုံကြည်မှုကိုပြက်ပြားစေပြီးလက်ရှိတိဆောက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအဟန့်အတားဖြစ်စေတယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ချင်းပြည်နယ်အစိုးရကဖျက်သိမ်းလိုက်တဲ့ဖလန်းမြို့နယ်ဘွားဖီးကျေးရွာမှာပြန်လည်နေထိုင်ခွင့်ပြုဖို့ရွှေ့ပြောင်းခံချင်းပြည်သူတွေကနေမလ9ရက်နေ့ကကလေးမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်ပါတယ်အင်ဂျီ300ကျော်လောက်ရှိတဲ့ဘွားဘီကျေးရွာကိုချင်းပြည်နယ်ဆိုရကပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ3ရက်နေ့ကစစ်ရန်နေရစဉ်နဲ့ဖြိုချဖျက်ဆီးခဲ့တာဖြစ်ပြီးအဲ့ဒီကျေးရွာမှာနေထိုင်တဲ့သူတွေကိုလည်းနှင်ထုတ်ခဲ့တာဖြစ်ပါတယ်ချင်းပြည်နယ်ဆိုရကတော့သူတို့တွေဟာရေပေးတုတ်ကတဲ့စစ်တွေမဟုတ်တဲ့ပြင်ဘွားဘီဒေတာဟာစီရင်တက်သောချိုးဝိုင်းပိုင်နဲ့ထဲမှာရှိနေတဲ့ကြောင့်ရွာတီပြီးနေထိုင်ခွင့်မရှိဘူးလို့ပြောပါတယ်ပြီးခဲ့တဲ့2015ခုနှစ်ချင်းပြည်နယ်မှာတဘာဝဘီတန်ကြက်ရောက်ခဲ့တဲ့နောက်ပိုင်းဖလန်းမင်းတပ်မတူပြီးတီးသိမ့်နဲ့ကလေးမျိုးနယ်ဘက်ကရေဘေးဒုက္ခတွေတဲ့နဲ့အိုးအိမ်မဲ့သူတွေကနေဘွားဘီးဒေတာကိုပြောင်းရွှေ့အခြေချလာတာလည်းဖြစ်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခံမျိုးနယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KNA နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာ KNA ဘက်ကတပ်ဟာ6ကတရင်မူဥလာရစ်ကြဆုံပြီး4ဦးဒဏ်ရာရရှိခဲ့တယ်လို့ KNA ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်ကုတ်ခိုင်အရှိတ်နံကန်းလုံကျေးရွာမှာဖေဖော်ဝါရီလ28ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရစစ်တပ်ဘက်ကလှုပ်ရှားနေတဲ့နေရာမှာပိတ်မိသွားတဲ့အတွက်အခုလိုထိခိုက်ကြဆုံးခဲ့တာဖြစ်တယ်လို့တပ်မဟာ6အရာရှိတဦးကပြောခဲ့ပါတယ်အခုလိုကချင်ဒေသမှာစစ်ရေးတွေတင်းမာနေစေဖြစ်နေပေမဲ့တပ်ဖက်မှလည်း27ရာစုပင်လုံညီလာခံအတွက်စိတ်အားထက်သန်စွာပါဝင်ဆွေးနွေးသွားဖို့လူထုခေါင်းဆောင်တွေပြင်ဆင်နေခြင်းလည်းဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်မဲလဒုက္ခတဲ့စကမ်းမှာ2016ခုနှစ်တနှစ်သာကာလအတွင်းမိမိကိုယ်ကိုသေးချောင်းကြံစီမှု59မှုရှိလာပြီးတလမှာ9မှုနှုံးရှိလာတဲ့အတွက်စိုးရင်စရာကောင်းတဲ့အခြေအနေရှိနေပြီလို့စကမ်းဥက္ကဋ္ဌစောကာလီကပြောပါတယ်။သေချောင်းကြံစီမှုများဟာအိမ်ဆောင်ရေးစင်မပြေမှုတွေစိတ်ဖိစီးမှုတွေမူရင်းစေဝါနဲ့အရက်သေးစာတောက်စားသူအများဆုံးဖြစ်ပြီးစကမ်းသက်လူငယ်တွေကိုအသိပညာပေးမှုတွေတုံ့မြင့်လှုပ်ဆောင်ဖို့လိုအပ်နေပြီလို့စကမ်းတာဝန်ခံဆရာဝန်တို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာကရင်ဒုက္ခတဲ့စခန်း9ခုရှိပြီးမဲလဒုက္ခတဲ့စခန်းဟာအကြီးဆုံးဒုက္ခတဲ့စခန်းဖြစ်ပြီးတော့လူဦးရေ 3,900 ကျော်ရှိနေပါတယ
်။မတ်လ10ရက်နေ့မှာစတင်ကျင်းပမဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲကာလမှာရခိုင်ပြည်နယ်ကဘူးတီးတောင်နဲ့မောင်တောမြို့နယ်မှာရှိတဲ့စာစစ်ဌာနတွေနဲ့အနီးပတ်ဝန်းကျင်တွေမှာလုံခြုံရေးကိုတင်းကျပ်ထားမှာဖြစ်တဲ့အတွက်ကျောင်းသားကျောင်းသူတွေအပါအဝင်မိဘတွေအနေနဲ့စိုးရိမ်စရာမရှိဘူးလို့ရခိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပါတယ်။မောင်တောမြို့နယ်မှာစာစစ်ဌာန12ခုရှိပြီးကျောင်းသားကျောင်းသူ2000ကျော်စာမေးပွဲဖြေဆိုကြမှာဖြစ်တယ်လို့ဘူးတီးတောင်မြို့နယ်မှာလည်းကျောင်းသားကျောင်းသူ1900ကျော်ဖြေဆိုကြမှာဖြစ်ပါတယ်။မောင်တောမြို့နယ်ကစာစစ်ဌာနတွေမှာလုံခြုံရေးအတွက်နေကြားဆောင်တက်နဲ့ပူးပေါင်းတာဝန်ယူမှာဖြစ်တယ်လို့ခရိုင်ပညာရေးမှူးဦးအောင်မြင့်ကပြောပါတယ်။
မွန်ပြည်နယ်တံပူစရမြို့နယ်ဆိုင်ရာမွန်မျိုးသားကျောင်း35နှစ်ပြည့်အခမ်းအနားနဲ့ဆရာဆရာမဟောင်းတွေအလှူရှင်တွေကိုဂုဏ်ပြုတဲ့ပွဲတရားကိုမတ်လ10ရက်နေ့တံပူစရမြို့ဟန္တာသောကျောင်းတိုက်မှာကျင်းပသွားမှာဖြစ်ပြီးဆရာဆရာမဟောင်း150ကျော်ဖိတ်ကြားထားပါတယ်။တံပူစရမြို့နယ်မွန်မျိုးသားကျောင်းကို1982ခုနှစ်ကစတင်တည်ထောင်ခဲ့ပြီးအခုနှစ်မှာ35နှစ်ပြည့်ပြီဖြစ်လို့ဂုဏ်ပြုပွဲတွေကိုပထမကြိမ်ကျင်းပတာဖြစ်တယ်လို့ကျင်းပရေးကော်မတီအတွင်းမှကပြောပါတယ်။ဒီဂုံပြုတ်ပွဲကိုမွန်ပြည်တပ်ပါတီဗဟုပညာရေးဌာနခရိုင်စစ်မြို့နယ်ပညာရေးဌာနတို့ကဖိတ်ခေါ်သွားပြီးအထူးဧည့်သည်ဖြစ်မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကိုလည်းဖိတ်ခေါ်သွားမှာဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဘူကျွန်းအောင်စံတံတားအမိပြောင်းလဲသတ်မှတ်ရေးနဲ့ပတ်သက်ပြီးဒေသခံထံနေတိုင်းရင်းသားတွေကကန့်ကွက်နေတဲ့ကြားမှာပဲဘူကျွန်းအောင်စံအမိနာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုခဲ့တဲ့အပေါ်ထာနေဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေကြပါတယ်။ဒီအခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
တန်လွင်တရားချောင်းဆောင်ကိုဘူကျောင်းအောင်စံတရားမြည်ပေးတဲ့ပုံမှာလောဝလက်ခံနိုင်စရာအကြောင်းမရှိဘူးလို့ချောင်းဆောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပြည်နယ်လွှတ်တော်ဒုဝက္ခထဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဘူကျောင်းအောင်စံတရားလို့ပေးလိုက်တာဒါဘလို့မှကျွန်တော်တို့ရဲ့လက်ခံနိုင်စရာအကြောင်းမရှိဘူး။ဘာကြောင့်လဲလို့ပြောရင်ဒါဒီနာမည်ပေးတာက NLD ရဲ့ idea ပဲ။ဘူကျောင်းအောင်စံကိုအရှိန်အဟန်သိပြီးတော့ဒါလုပ်နေတဲ့ဟာတွေအားလည်းများတယ်။ဒါပေမဲ့ကျွန်တော်ဒီစကားပြောတာဘူကျောင်းအောင်စံကျွန်တော်မလေးစားလို့မဟုတ်ကျွန်တော်သူ့စော်ကားတာမဟုတ်ကျွန်တော်တို့အကုန်လုံးလေးစားဒါပေမဲ့ Federal ပြည်ထောင်စုတည်ဆောက်မယ်ဆိုအမျိုးသားရင်ကြားစေရုံလောက်မယ်ဆိုဒါမှမဟုတ်ရင်ကျွန်တော်တိုင်းတိုင်းရင်ညွတ်ရေးကိုပြန်လဲသွေးစည်းညွတ်ရေးဆိုလောက်မယ်ဆိုပြီးတော့ပြောတာတခြားလောက်တာတခြားတော့မဖြစ်သေးဘူ
းပြည်သူလွှတ်တော်အနေနဲ့တရားအမည်ပြောင်းခြင်းဆိုကိုလက်ခံဆွေးနွေးတာဟာဒေသခံဌာနေတိုင်းရင်းသားတို့ရဲ့သဘောထားစာနာနဲ့စာကျင်နေရုံမျှမကဘသဝီနေသားပြုတ်ပေါက်တွေကိုလည်းအတိမတ်ပြုတ်ခြင်းမရှိတဲ့သဘောတက်ရောက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အစိုးရအနေနဲ့ငြိမ်းချမ်းရေးမြို့သားပြန်လည်တည်မြဲရေးကိုတည်ဆောက်တဲ့နေရာမှာပတ်ဝန်းကျင်တစ်ချိန်နေကောင်းကိုဖန်တီးပေးဖို့လိုတယ်လို့ထိလွယ်ရှလွယ်တဲ့ကိစ္စရပ်မျိုးကိုရှောင်ရှားပေးဖို့လည်းလိုတယ်လို့ဒေသခံနိုင်တင်ညုတ်ကအခုလိုပြောပါတယ
်ငြိမ်းချမ်းရေးကိုတည်ဆောက်တဲ့နေရာမှာမြို့သားပြန်လည်တည်မြဲရေးကိုဆောင်ရွက်တဲ့နေရာမှာပတ်ဝန်းကျင်ခြေနေကောင်းကိုဖန်တီးပေးပါအခုလိုမျိုးထိလွယ်ရှလွယ်တဲ့ကိစ္စမျိုးကိုရှောင်ရှားပေးပါလို့
တန်လင်းတရား6ဆောင်ကိုဘူကျောင်းအောင်စံတရားအမည်ပြောင်းဖို့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကစင်ချင်းသုံးရရနဲ့ပြုမှုဆောင်ရွက်ကြဖို့လိုတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒေါက်တာအေးဆန်းကပြောပါဗျ။အဲ
့တော့ကတော့ကျွန်တော်ပြောချင်တာကတော့ဒီတားကသိချာစဉ်းစားပြီးတော့ဟောက်တာလားနှစ်ဖက်လုံးကဒါကိုစင်ချင်းသုံးတရားနဲ့ပြုမှုဆောင်ရွက်ကြဖို့ကျွန်တော်မြတ်တရားတယ်
ဘူကျောင်းအောင်စံတရားမြည်ပေးတာကိုရုတ်သိမ်းပေးဖို့ဒေသခံ6ဆောင်ပြည်သူလူထုတောင်းတောင်ကြောတို့ဟာလည်းမတ်လ2ရက်နေ့ကဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။တကယ်လို့တရားမြည်ပြောင်းခြင်းကိုဆက်လက်ကောင်းထည်ပေါ်မယ်ဆိုရင်အမျိုးသားစစ်အထိကက်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်သွားဖို့ဒေသခံမွန်လူထုမွန်လူမှုဖွဲ့စည်းတွေကပြင်ဆင်နေကြပါတယ်။မော်လမြိုင်ဘက်ကမှုပေါ်နဲ့6ဆောင်ဘက်ကကညော်တို့ဆက်သွယ်တိစောက်ထားတဲ့တန်လွန်တရား6ဆောင်ဟာသမရဦးသိန်းဆိုင်ဆွေရလက်ထက်ကစီမံကိန်းဖြစ်ပြီး2015ခုနှစ်ဘေဝါရီလကစတဲ့အကောင့်ထဲပေါ်တိစောက်ခဲ့ပါတယ
်ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာအခြေပြုလှုပ်ရှားနေတဲ့ NCA အပြစ်ခတ်ရက်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့အုံမှုကျေးရွာအုပ်စုလွယ်မုံစုတပ်စခန်းကိုအစိုးရတပ်မတော်ကနေတွားရောက်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးသေးတဲ့အဖွဲ့တွေအပေါ်ဘလို့ကြေရိုက်မှုတွေရှိနေပါသလဲဆိုတာကိုနမ်မြီဟောင်ကနေ RCSS SSA ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကိုဆက်သွယ်မေးမြန်းချက်ကိုကြားစားရမှာပါရှင်
ရှမ်းပြည်တပ်မတော် RCSS SSA ရဲ့ဒီဘောဘက်မှာရှိတဲ့စခန်းကိုအစိုးရတပ်မတော်ကဝင်ရောက်တိုက်ခိုက်တယ်လို့ကြားသိရပါတယ်။ဘာကြောင့်ခုလိုဝင်တိုက်ရတာလဲရှင
့်။အေးဘာကြောင့်တိုက်ရလဲဆိုတော့ကိစ္စကိုကျွန်တော်လည်းဖြေရှာနေသုံးပဲခွတိရှာမရသေးဘူးကွနော်။ကျွန်တော်တို့ကဒီမှာ NC ထိုးထားပြီးတဲ့အဖွဲ့ဆိုတော့ NC အရဆိုရင် NC လက်မှတ်ရေးထိုးထားတဲ့နှုတ်နှစ်ဖက်ကလိုက်လာမှာကိုအခုလို NC ကိုချုပ်ဖောက်ပြီးတော့ကျွန်တော်တို့ဖတ်တိုက်တယ်ဆိုတော့ NCU ကိုချုပ်ဖောက်ရရောက်တယ်လို့ပဲကျွန်တော်တို့မြင်တယ်လေ။
အော်ဟုတ်ကဲ့ RCSS ကနေမြေချက်ပြီးစခန်းချတယ်လို့တပ်မတော်ဘက်ကဆွဆွဲထားတယ်လို့မျိုးအခုလဲအဲ့ဒါကြောင့်တိုက်တာလားမသိဘူးနော်
ဒါတော့သူတို့အမြဲပြောပြောနေတဲ့ဖင်ချေတစ်ခုပေါ့သူတို့တတ်မှတ်ထားတဲ့နေရာမှာမနေဘူးသူတို့နေမြေကျူးကျော်လဲဆိုတော့သူတို့အမြဲပြောနေတဲ့လက်သုံးစကားပေါ့အမှန်ဆိုရင်နေမြေတတ်မှတ်တယ်ဆိုတော့ခုတည်းကကျွန်တော်တို့ကြားမှာတိတိပပမရှိသေးဘူးခင်ဗျစာချုပ်စာတမ်းနဲ့တတ်မှတ်ထားတာမရှိသေးဘူ
းအခုလိုတိုက်ပွဲတွေမကြာခဏဖြစ်ပွားနေမယ်ဆိုရင်ဗိုလ်မှူးတို့လှုပ်ထားတဲ့ NCA ကိုဘယ်လိုအကျိုးသက်ရောက်စေနိုင်မလဲရှင့်
အဲ့လိုလုပ်တဲ့အတွက်ကြောင့် NC မထိုးတဲ့အဖွဲ့ကိုလည်းတတိပေးရရောက်တယ်လေထိုးပြီးတဲ့အဖွဲ့ကိုတောင်မှသူကဒီလိုဆက်ဆံနေဆိုရင်မထိုးတဲ့အဖွဲ့တွေပေါ့ဘယ်လိုနေမလဲပေါ့
ဟုတ်ကဲ့အခုနောက်ဆုံးအနေထားဘယ်လိုရှိလဲဆိုတာပြောပြပေးပါလားရှင
့်နှစ်ဖက်ကအသင့်အနေထားနဲ့ပြင်ပထားတဲ့အခြေအနေတော့ရှိနေတုံးပဲပေါ့ဒီဘောကွင်းထဲမှာလည်းတတိဝိရိယနဲ့တော့နာဆင်းကြပါပေါ့နော်တိုက်ပွဲရှင်တွေကိုလည်းကျွန်တော်တို့ဘက်ကလည်းအပ်သိပေးပါမယ်ပေါ့နောက်ပြီးတော့ဒီတိုက်ပွဲနေပြီးတော့တစ်ဆင့်အကြီးကြီးမားမားမဖြစ်အောင်လည်းကျွန်တော်တို့ဘက်ကလည်းတိုက်ခိုက်ရေးစောင့်ကြည့်တဲ့ အခွက်လေး TMC အဲ့ကောင်မင်းနဲ့တစင်ကျွန်တော်တို့လည်းအကြောင်းကြားထားတယ်ပေါ့အစိုးရကတမတော်ကတော့ဒီပေါ်ဒီတိုက်ပွဲလည်းအမြန်ဆုံးရက်တန့်ပေးပါဒီကိစ္စလည်းအမြန်ဆုံးဖြေရှင်းပေးပါဆိုတဲ့ဘောနဲ့ကျွန်တော်တို့ညှိနှိုင်းနေပါတယ်ပေါ့
ဟုတ်ကဲ့ရှမ်းပြည်တမတော် RCSS SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ငင်းကိုကျေးဇူးတင်ပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါမြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့တီဘောမြို့နယ်ရှေ့တန်းတပ်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ဘက်ကပြောပါတယ်
တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
BNI ဖွဲ့သားတွေတင်ဆက်ထားတဲ့တိုင်းသတင်းလွှာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ခုတစ်ခါမှာတော့တော်တာရှင်တွေအနေနဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
တော်တာရှင်များရှင်မြန်မာဆွေးရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။တပ်တော်တိုက်ခိုက်မှုတွေကြောင့်ငင်းငင်းကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်ပါသလဲ။မကြခင်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လက်နက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ညီညာရေးအထက်တော်ရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။သတ္တရှင်တွေအနေနဲ့စနေနေ့ည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ဒါရိုက်လေလိုက်အစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာထုတ်လွှင့်ပေးနေကြဖြစ်ပါရစေ။ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ VOA ကနေကြာသပတေးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရစေ။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုကျော်ကျော်တင်ကကြေညာပေးပါမယ်ရှင်။
ရုပ်ဝတ်မှတ်တမ်းတွေကိုအွန်လိုင်းကနေဖွင့်ချတဲ့ WikiLeaks အဖွဲ့ကအခုနောက်ဆုံးထုတ်လိုက်တာတွေကနေဖြစ်လာမဲ့အကျိုးဆက်တွေပေါ့အမေရိကန်နိုင်ငံသားတွေအနေနဲ့အထူးပဲစိုးရိမ်နေတယ်လို့ American တည်တန်းထောက်လှမ်းရေးအဖွဲ့ကပြောလိုက်ပါတယ်။လူသိရှင်ကြားထွက်လာတဲ့ရုပ်ဝတ်မှတ်တမ်း 1,982 ခုဟာအစစ်မှန်တွေလားဆိုတဲ့ပေါ့ဗိုလ်ထူးနေမှာ CIA ပြောခွင့်ရကအမှတ်ချက်ပေးပြောဖို့ညင်ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်ဝါဒီတွေတခြားရန်သူတွေရဲ့ Android ကနေထောက်လှမ်းရေးအဖွဲ့တွေအနေနဲ့ American ကိုကောက်ကွယ်နိုင်စွမ်းထိခိုက်ပျက်စီးစေဖို့ WikiLeaks အဖွဲ့ကရည်ရွယ်တယ်ဆိုတာတန်လျာဖြစ်စရာမရှိဘူးလို့ပြောပါတယ်။IS တွေ့ကြော်တွေတင်ထားတဲ့ Syria မြောက်ပိုင်းကကြေးရွာတွေကိုလေကြောင်းကတိုက်ခိုက်တာမှာကလေးငယ်၈ယောက်အပါအဝင်လူ၁၄ယောက်ထဲမှနေသေဆုံးသွားတယ်လို့ Syria လူခွင့်ရေးအဖွဲ့တစ်ဖွဲ့ကပြောပါတယ်။ Raqqa မြို့နောက်ဖက်က El Madab မြောက်ကို American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကတိုက်ခိုက်တာလို့ယူဆတဲ့အကြောင်းပြည်တွင်းခြေဆိုင် Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ Raqqa မြို့ဟာ IS တွေကသူတို့ Caliphate ဒေသရဲ့မြို့တော်အဖြစ်ကိုယ်ပါတာကြီးညာထားတဲ့မြို့ပါ။ Raqqa မှာ IS အစွန်းရောက်၄000လောက်တိရှိနေမယ်လို့ယူဆထားကြပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးညွန်ပေါင်းတပ်ဖွဲ့တာဝန်ရှိသူတွေဘက်ကတော့ဘာမှမပြောသေးပါဘူး။အရင်သမရဗရာကိုဘောမားလက်ထက်ကဒီနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးလုပ်ခဲ့တဲ့ဂျွန်ဟန်စ်မန်ကိုရုရှားနိုင်ငံဆိုင်ရာတန်မတ်ကြီးဖြစ်ခံထားဖို့သမရဒေါ်နယ်ထရမ့်ကယားထားမယ်လို့သတင်းဌာနတွေကပြောနေပါတယ်။ဒီနေရာတွေခန့်အဖို့သမရထရမ့်ကကန်လန်နာကိုမစ္စတာဟန်စ်မန်ကလက်ခံလိုက်ပြီလို့အင်ဖြူတော်နဲ့နှိစက်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကကမ္ဘာစစ်နှိုင်းရိတ်ခါအစီအစဉ် WFP မှာလုပ်လုပ်နေတဲ့မလေးရှားနိုင်ငံသား2ဦးကိုမြောက်ကိုရီးယားနိုင်ငံတဲကနေဒီကနေ့ထွက်သွားခွင့်ပေးလိုက်ပါပြီ။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖြူတူမေကွဲကူခင်ဂျုံနမ်လှုပ်ကြံခံရလို့ဒီဆုံးသွားတဲ့ပေါ်တာနိုင်ငံသားတန်တမန်ရေးဆက်ဆံတင်းမောင်မှုကစပီးရှိနေစေပါ။စိုက်ဘာကတိုက်ခိုက်တာတွေနဲ့စိုက်ဘာကြမ်းဖက်ဝါဒကိုနေနင်းဖို့အတွက်အင်တာနက်ကိုအစိုးရကပိုပြီးထိန်းချုပ်နိုင်ရေးနိုင်ငံတကာသဘောတူညီချက်တရားရဖို့တရုတ်ကစူးစမ်းနေပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးရတာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကရှားပေါင်ဖြစ်ပြီးတော့engineer ကတော့ Jonah Cummings ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်မနက်ဖက်ညမဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွန်နိုင်ထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းဒိုမီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ဒေါက်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.